Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဒီဇင်ဘာလ16ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင်
ကျမကတော့စုမြတ်ပါအမေရိကန်သမ္မတဘော်တရားစွဲတဲ့အမှုကိုအထက်လွှတ်တော်မှစစ်ဆေးကြားနာတဲ့အခါထရမ့်အစိုးရတွေကအဓိကသက်သေ၄ယောက်ကိုထွက်ဆိုဖို့အထက်လွှတ်တော်ဒီမိုကရက်ပါတီခေါင်းဆောင်ကတောင်းဆိုလိုက်ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်အရေးအတွက်ရှော့ချဖို့အမိတ်မရပါဘူးလို့အမေရိကန်စစ်တပ်ပြောခွင့်ရကအ VOA ကိုပြောကြားခဲ့ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။တနင်္လာညအတွက်သောတာရှင်နေနာဆင်ရမယ်ထိတ်တဲရောက်သတင်းတော်လေးထဲမှာတော့မနေ့ဒီဇင်ဘာလ15ရက်နေ့ညကကော့တောင်းမြို့ကနေပြီးတော့ရေမိုင်155မိုင်အကွာပင်လယ်ပြင်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းကဒုက္ခသည်200လောက်ပါတဲ့ဆက်လီတစ်စီးကိုတပ်မတော်ရေတပ်ကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။
အဲဒီမောင်ကိုဆက်လီကိုသိတဲ့အခါမှာမ69ရောက်အင်္ဂလီကျွန်တော်တို့လူငယ်73ရောက်လူငယ်မ5ရောက်เนาะကျွန်တော်ဆက်လီမောင်နဲ့တူပေါ့ဆက်လီက
တက်မတော်သတင်းမှပြန်ကြားရေးပြောခွင့်ရဘုံမှုချုပ်ပြောပြပေးခဲ့တာပါနောက်ပိုင်းမှာပြည့်စုံနားဆင်ရပါမယ်နောက်ရှမ်းပြည်နယ်မြောက်ပိုင်းမှာဒေသခံတွေမိုင်းထိတာတွေများလာလို့တိုက်ပွဲတွေအတွင်းမှာမိုင်းအသုံးမပြုဖို့ကူညီကယ်ဆယ်ပေးနေသူတွေကမေတ္တာရက်ခံနေပါတယ်။ကချင်ပြည်နယ်အတွင်းမှာတော့အစိုးရရဲ့လုံဆောင်ချက်နဲ့ပတ်သက်ပြီးကချင်သတင်းဌာနတစ်ခုရဲ့ကြောက်ယူခဲ့တဲ့စစ်တမ်းကဘလို့များအဖြစ်ထွက်ပါသလဲ။ထိုင်းမြန်မာနယ်နိုင်ငံကြားမူရစေဝါနှိမ်နှင်းမှုတွေရဲ့ဆောင်ရွက်ချက်တွေအပေါ်မှာတုံ့သက်ချက်စတဲ့သတင်းတွေကိုနားဆင်ရဖို့ရှိပါတယ်။အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုမဆုမျက်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်အပေါ်တရားစွဲတဲ့အမှုကိုအထက်လွှတ်တော်မှစစ်ဆေးကြားနာတဲ့အခါထရမ့်အစိုးရတွေကအဓိကသက်သေ၄ယောက်ကိုထွက်ဆိုဖို့ဆင့်ခေါ်ရေးအထက်လွှတ်တော်ဒီမိုကရက်ပါတီခေါင်းဆောင်ကတောင်းဆိုလိုက်ပါတယ်။အိမ်ဖြူတော်ယာယီအရာရှိချုပ်မစ်မော်ဗယ်နီသူ့ရဲ့အဓိကလက်ထောက်ရောဘတ်ဘလဲအမျိုးသားလုံခြုံရေးအကြံပေးဟောင်းဂျွန်ဘိုလ်တန်နဲ့ဗန်နာရေးတာဝန်ခံမိုက်ကယ်ဒါဖီတို့ကိုအထက်လွှတ်တော်မှထွက်ဆိုဖို့ဆင့်ခေါ်တဲ့လို့အထက်လွှတ်တော်လူနည်းစုခေါင်းဆောင်ချက်ရှူမာကလူများစုခေါင်းဆောင်မစ်မကော်နယ်ကိုတနင်္ဂနွေနေ့ကစာရေးသားတောင်းဆိုခဲ့ပါတယ်။သမ္မတကိုတရားစွဲတဲ့မတဲ့အောက်လွှတ်တော်ကော်မတီတွေမှစုံစမ်းခဲ့တဲ့နှုန်းကသူတို့၄ယောက်လုံးကိုမေးခွန်းတွေလာဖြေဆိုဖို့ခေါ်ဆိုခဲ့ပေမဲ့တရားမှလာရောက်ခဲ့ခြင်းမရှိတာကိုအမတ်ရှူမာကထောက်ပြထားပါတယ်။အထက်လွှတ်တော်ကလူများစု Republican ခေါင်းဆောင်မကော်နယ်ကတော့တရားစွဲတဲ့အမှုကြားနာပွဲကိုတက်တဲ့တရားမှမခေါ်ဘဲမြ мян ဆန်ဆန်လုပ်မယ်လို့ပြောထားတယ်လို့အင်ဂျူရောနဲ့ပူပေါင်းဆောင်ရွက်မှဖြစ်တယ်လို့ပြောကြားထားပါတယ်။ကြားနာပွဲလုပ်မဲ့အစီအစဉ်တွေကိုတိုင်ပင်ဖို့လူနည်းစုခေါင်းဆောင်ရှူမာနဲ့မစ္စတာမကော်နယ်တို့တွေ့ဆုံမှဖြစ်တယ်လို့သူရဲ့ပြောခွင့်ရသူကပြောပါတယ်။အမှုကြားနာတဲ့အခါအောက်လွှတ်တော်အမတ်တွေနဲ့အင်ဂျူရောရှေ့နေတွေအတွက်အဖွဲ့မင်ကွန်းပြောဖို့အချိန်အထက်လွှတ်တော်အမတ်တွေမေးခွန်းမရမဲ့အချိန်တက်တဲ့တွေထွက်ဆိုမဲ့အချိန်အမိတ်မချခင်အပိတ်မိန်ခွန်းနဲ့ဆွေးနွေးမှုတွေအတွက်ပေးတဲ့အချိန်တွေကိုလည်းချက်ရှူမာရဲ့စာထဲမှာဆိုပြထားပါတယ်။အမေရိကန်သမ္မတထရမ့်အပေါ်အာဏာအလွဲသုံးစားလုပ်မှုလွှတ်တော်ဆောင်ရွက်မှုတွေအပေါ်နှောက်ယှက်ဟန်တားမှုစတဲ့အမှုနှစ်ခုနဲ့တရားစွဲမဲ့အစီအစဉ်ကိုအောက်လွှတ်တော်မှာတော့ဗုဒ္ဓဟူးနေ့မှာမဲခွဲမယ်လို့မျှော်လင့်ရပါတယ်
။အမေရိကန်အစိုးရတန်တမန်ကမြောက်ကိုရီးယားအနေနဲ့လက်နက်ဆန်ချင်းချောက်ရန်စတာတွေကိုရှက်ပြီးနျူကလ িয়ার ဆွေးနွေးပွဲတွေပြန်ဝင်ဖို့တတိပေးလိုက်ပါတယ်။နျူကလ িয়ার ဆွေးနွေးပွဲတွေပြန်စခြင်းရင်အမေရိကန်ဘက်ကသဘောထားပြန်ဖို့မြောက်ကိုရီးယားဘက်ကနောက်ဆုံးရဲ့ရာဇသံပေးထားတာကိုအတိအမှတ်မပြုတဲ့အနေနဲ့မြောက်ကိုရီးယားဆရာအမေရိကန်ထူးကိုယ်စားလှယ်စတီဗ်ဘီဂန်ကအမေရိကန်ဘက်မှာတော့နောက်ဆုံးသတ်မှတ်ရမရှိဘူးရည်မှန်းချက်ပန်းတိုင်ပဲရှိတယ်အချိန်မရွေးဆွေးနွေးပွဲပြန်စနိုင်တယ်လို့တုံ့ပြန်လိုက်ပါတယ်နျူကလ িয়ার ဆွေးနွေးပွဲအတွက်အမေရိကန်ဘက်ကနေဒီနှစ်ကမှလိုက်လျောမှုတွေလုပ်ပေးဖို့မြောက်ကိုရီးယားဘက်ကနောက်ဆုံးသတ်မှတ်ရကုန်ကာနည်းအချိန်မှာအမေရိကန်ထူးကိုယ်စားလှယ်ဘီဂန်ကနျူကလ িয়ার ဖြတ်သိမ်းရေးအရင်သဘောတူခဲ့တဲ့ပန်းထိုင်အတွက်အလုပ်ပြန်စကြရအောင်လို့တိုက်တွန်းလိုက်ပါတယ်။အမေရိကန်အနေနဲ့မြောက်ကိုရီးယားပေါ်ချမှတ်ထားတဲ့ပိတ်ဆို့မှုတွေအရင်ရုပ်သိမ်းပေးဖို့မတုံ့ပြန်တဲ့အပေါ်စိတ်ပြည့်သတိပေးတဲ့အနေနဲ့မြောက်ကိုရီးယားဘက်ကတာဝန်ပြည့်မဆိုင် Don't Engine ဖြစ်နိုင်တဲ့ဆန်သက်မှုတွေပြီးခဲ့တဲ့ရက်ပိုင်းအတွင်းလုပ်ခဲ့ပြီးမှအမေရိကန်ထူးကိုယ်စားလှယ်ဘီဂန်အနေနဲ့တောင်ကိုရီးယားထိသွားပြီးအခုလိုသတိပေးခဲ့တာပါ။အမေရိကန်အနေနဲ့ဒီနေ့မကုန်ခင်မှာနောက်ထပ်လိုက်လျောမှုတွေလုပ်မပေးရင်ခရစ်စမတ်အတွက်နမိတ်မကောင်းတဲ့လက်ဆောင်တွေပို့ပေးလိုက်မယ်လို့မြက်ကိုရီးယားဘက်ကချိန်ချောက်လာခဲ့ပြီးအခုလိုနောက်ထပ်လက်နက်ဆန်သက်ချိန်ချောက်မှုတွေကိုတိုးပြီးလုပ်လာခဲ့တာပါဖေဖော်ဝါရီလတုန်းကဗီယက်နမ်မှာလုပ်ခဲ့တဲ့အမေရိကန်မြက်ကိုရီးယားထိပ်သီးဘွဲကနေအမေရိကန်သမ္မတထထွက်ခဲ့ပြီးမြက်ကိုရီးယားဘက်ကနေတာတူတာလတ်မစ်ဆိုင်းဒုံးကျည်ပေါင်း73ကြိမ်ပြစ်လွတ်ခဲ့က ဆွေပြည်မှာအော်တိုဘာကလုတ်ခဲ့တဲ့အလုပ်သဘောအဆင့်ဆွေးနွေးပွဲကနေလဲမြောက်ကိုရီးယားဘက်ကပြန်ထထွက်ခဲ့ပြီးဆွေးနွေးပွဲတွေကိုရဆိုင်ထားခဲ့ပါတယ်ခင်ဗျ။
အမေရိကန်ပြည်ထောင်စုကတရုတ်တာဝန်ရှိသူတွေကိုနိုင်ငံတွေကနှင်ထုတ်ခဲ့တဲ့ပေါ်သူအဆိုအမှားပြင်ဆင်ပါလို့တရုတ်နိုင်ငံကတိုက်တွန်းလိုက်ပါတယ်။တန်တမန်တွေရဲ့အခွင့်အရေးကိုအသေးချာအကာအကွယ်ပေးရမယ်တာဝန်ရှိတဲ့အမေရိကန်ကတရုတ်တာဝန်ရှိသူတွေကိုမှားယွင်းဆွတ်ဆွဲခဲ့တယ်လို့တရုတ်နိုင်ငံဂျာယီဌာနပြောခွင့်ရကန်ရှောင်းကပြောကြားခဲ့ပါတယ်။ဗာဂျီးနီးယားပြည်နယ်ထဲမှာရှိတဲ့အမေရိကန်စစ်အခြေစိုက်စခန်းတစ်ခုကိုကားမောင်းသွားခဲ့တဲ့တရုတ်တာဝန်ရှိသူနှစ်ယောက်ကိုအမေရိကန်ကတိုးတိုးတိတ်တိတ်နိုင်ငံတွေကနေနှင်ထုတ်ခဲ့တယ်လို့နယူးယောက်တိုင်းသတင်းစာကြီးထဲမှာဖော်ပြခဲ့တာပါ။ဒီအခြေအနေကိုသိသူတွေကိုကိုးကားပြီးတော့သတင်းစာထဲမှာဖော်ပြခဲ့တာမှာတရုတ်တန်ယုံတာဝန်ရှိသူနှစ်ယောက်ဟာသူတို့ဇနီးတွေရိနဲ့အတူစက်တင်ဘာလကုန်ပိုင်းတုန်းကစစ်စခန်းဂိတ်ကိုကားမောင်းရောက်သွားတဲ့အတွက်နောက်ပြန်လှည့်ဖို့ဂိတ်ကိုဖွင့်ပေးခဲ့တဲ့အကြောင်းဒါပေမဲ့သူတို့ကနောက်ပြန်မလှည့်ဘဲဆက်မောင်းသွားခဲ့တာမှမိသက်ကားတွေနဲ့ပိတ်ဆို့တားဆီးထားတဲ့နေရာရောက်မှရပ်သွားခဲ့ကြောင်းဖော်ပြထားပါတယ်။အဲ့ထဲကတယောက်ချက်မင်းကထောင်လိုင်းရဲ့အရာရှိဖြစ်တယ်လို့ New York Times စာရဲမှပြောပါတယ်။သူတို့ကတော့သူတို့နောက်ပြန်လှည့်နိုင်ဖို့ဂိတ်ဖွင့်ပေးတာကိုသဘောပေါက်မှားခဲ့လို့ဆက်မောင်းသွားရင်းနဲ့လမ်းပျောက်သွားခဲ့တာဖြစ်တယ်လို့ဆိုပါတယ်။ American တာဝန်ရှိသူတွေကတော့သူတို့ရှင်းပြချက်တွေကိုလက်မခံဘဲစစ်အခြေစိုက်စခန်းရဲ့လုံခြုံရေးကိုစမ်းသပ်မှုအဖြစ်မြင်ကြောင်းသတင်းထဲမှဖော်ပြခဲ့ပါတယ်။
အမေရိကန်အလုပ်သမားတန်ရာရှိတွေမက္ကဆီကိုမှာလာစစ်ဆေးဖို့ကိုကုံတော်ရေးသဘောတူချက်ထဲသဘောတူထားပေးခဲ့တာမရှိဘူးလို့မက္ကဆီကိုဒုနိုင်ငံကြ ాయి ဝန်ကြီးကထုတ်ပြောလိုက်ပါတယ်။မက္ကဆီကိုဒုနိုင်ငံကြ ాయి ဝန်ကြီးဂျီဆက်ဆယ်ဒီအနေနဲ့အင်တာနက်ထွေတာကနေအချိန်ချင်းသတင်းရေးခဲ့ရမှာအမေရိကန်အလုပ်သမားတန်၅ဦးကိုနိုင်ငံထဲပေးဝင်ဖို့မရှိတာကရှင်းပါတယ်။မက္ကဆီကိုဥပဒေအရဒါကိုတားမြစ်ထားလို့ပါလို့ဆိုလိုက်ပါတယ်။ပြီးခဲ့တဲ့အင်ကာနေတုန်းကမက္ကဆီကိုအမေရိကန်နဲ့ကနေဒါနိုင်ငံတို့အနေနဲ့NAFTA NAFTA လို့သူကခေါ်တဲ့မြောက်အမေရိကကုန်သွယ်ရေးစာချုပ်ကိုအစားထုတ်ဖို့ USMCA လို့သူကခေါ်တဲ့ ASMICA American Mexico Canada သဘောတူညီချက်ကိုလက်မှတ်ထိုးခဲ့ကြပြီးမက္ကဆီကိုလွှတ်တော်ကလည်းဒါကိုအတည်ပြုပြဋ္ဌာန်းပေးခဲ့ပါတယ်။ဒါပေမဲ့ဒီသဘောတူညီချက်ဥပဒေကိုအကောင့်ထည့်ဖို့ American လွှတ်တော်မှာတင်သွင်းရမှာတော့မက္ကဆီကိုလူ့သမားဆိုင်ရာပြည်ပြင်ပြောင်းလဲရေးတွေကိုစောင့်ကြည့်စစ်ဆေးရေး American တန်တမန်၅ဦးထိဆေးလွှတ်ဖို့ဆိုတဲ့အဆိုပြုတဲ့စာသားပါလာပါတယ်။ဒီပေါ်မက္ကဆီကိုတိုက်ခိုက်တွေကဝေဖန်လာနေချိန်မှာဒုနိုင်ငံကြီးဝန်ကြီးဆီအဒီကအခုလိုအမေရိကန်ဘက်ကလှုပ်လာတဲ့ပေါ်အန်အော်စိုးရိမ်ပြီးတယ်ဆိုပြီးဝါရှင်တန်ကိုသွားဆွေးနွေးဖို့ကြေညာခဲ့ပါတယ်။မက္ကဆီကိုတိုက်ခိုက်တွေကသမ္မတအန်ဒရီယပ်စ်မန်နျူအယ်လိုပတ်စ်အော်ပရေတာဆိုရနဲ့ဒီဒုနိုင်ငံကြီးဝန်ကြီးတို့အနေနဲ့ဒီစာချုပ်တစ်ကိုတည်တည်ချာချာမကြည့်ဘဲအလင်းစလိုသဘောတူခဲ့တာကြောင့်အခုလိုကိစ္စကိုလွတ်သွားခဲ့တာလို့ပြင်းပြင်းထန်ထန်ဝေဖန်ထားပါတယ်ခင်ဗျာ။
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီနေ့လာနေညာပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်အရေးအတွက်ရှင်းချဖို့အမိန့်မရသလိုအမေရိကန်တပ်တွေအနေနဲ့အာဖဂန်လုံခြုံရေးအတွက်အပြေးအဝတန်တိတ်ထန်ထစာရွက်နေတယ်လို့အမေရိကန်စစ်တပ်က VOA ကိုပြောကြားခဲ့ပါတယ်။အမေရိကန်တပ်ဖွဲ့ဝင်ထောင်ထဲချီကိုရုပ်သိမ်းဖို့အမေရိကန်ကစီစဉ်နေတယ်လို့အာဖဂန်တာဝန်ရှိသူတွေက VOA ကိုအတည်ပြုပြောထားတာပါ။အမေရိကန်တပ်ဖွဲ့ဝင်4,000လောက်အထိပြန်ရုပ်သိမ်းမဲ့အစီအစဉ်ကိုဒီသတင်းပတ်ထဲမှာသမ္မတဒေါ်နယ်ထရမ့်ကကြေညာလိုက်မယ်လို့အမေရိကန်သတင်းမီဒီယာတွေမှလည်းစနေနေ့ကဖော်ပြခဲ့ကြပါတယ်။American နဲ့ Afghan အစိုးရကြားမူအားဖြင့်သဘောတူညီချက်အရ American တပ်သား 4,000 ကိုရုပ်သိမ်းလိုက်မယ်လို့ Afghan သမ္မတပြောခွင့်ရဒါဝါခန်မီနာပေါက VOA ကိုပြောပါတယ်တပ်ဖွဲ့ဝင်တွေကိုဖြည်းဖြည်းချင်းရုပ်သိမ်းသွားမှာဖြစ်တယ်လို့လည်းသူကအလေးထားပြောခဲ့တာပါဒါပေမဲ့ American စစ်တပ်ပြောခွင့်ရကတော့တပ်တွေရုပ်သိမ်းဖို့အမိန့်မရသေးဘူးလို့ VOA ရဲ့အမေကိုစာရေးသားတုံ့ပြန်ပါတယ်မိဖက်အာဖဂန်နစ္စတန်တပ်တွေအပေါ်ပံ့ပိုးမှုတွေလှုပ်သွားဖို့အပြည့်အဝတန်တိတ်ထန်ချထားကြောင်းနဲ့အမေရိကန်တပ်တွေရဲ့အဓိကရည်ရွယ်ချက်ဖြစ်တဲ့အမေရိကန်ပေါ်ချိန်ချောက်နေတဲ့အကြမ်းဖက်သမားတွေပုံခွေတဲ့နေရာအာဖဂန်နစ္စတန်ဘယ်တော့မှပြန်မဖြစ်အောင်အသေးအချာတားဆီးသွားမယ်လို့ပြောခွင့်ယူအားသူကပြောကြားထားပါတယ်။အာဖဂန်နစ္စတန်မှာဖြန့်ချထားတဲ့အမေရိကန်တပ်ဖွဲ့ဝင်လောလောဆယ်မှာ13,000လောက်ရှိပြီးတော့အကြမ်းဖက်မှုတံပြန်ရေးနဲ့အာဖဂန်နစ္စတန်လုံခြုံရေးတပ်တွေကိုအကြံပေးတင်နန်းပေးလုပ်ငန်းတွေလုပ်နေပါတယ်။
အိန္ဒိယဆိုရရဲ့အငြင်းပွားပွဲနိုင်ငံသားဖြစ်မှုဆိုင်ရာဥပဒေကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေတနိုင်ငံလုံးကိုပြန့်လာချိန်မှာနယူးဒေလီမြို့တော်ကဆန္ဒပြပွဲမှာတော့အကြမ်းဖက်မှုတွေဖြစ်ပွားခဲ့ပါတယ်။ ချမ်မီယာမီလီယာအစ္စလာမီယာတက္ကသိုလ်တွေကိုရဲတွေမနေ့ကဝင်ရောက်ခဲ့ပြီးကျောင်းသားတွေရဲ့ဆန္ဒပြပွဲကိုမျက်ရည်ယူပုံနဲ့ဖြိုခွဲခဲ့တာပါ။လက်ရှိမှာအနည်းဆုံးကျောင်းသား20ကျော်ဒေလီမျိုးစစ်ရုံတစ်ခုမှာကုသမှုခံယူနေကြရပါတယ်။တက္ကသိုလ်ရဲ့စာကြည့်တိုက်ထဲကိုရဲတွေကမျက်ရည်ပုံတွေပြစ်သွင်းခဲ့ပြီးကျောင်းသူကျောင်းသားတွေကိုလည်းနံပါတ်2တွေနဲ့ရိုက်နှက်ကြောင်းအဲ့ဒီနောက်မှာတက္ကသိုလ်ဝင် track gate တွေအားလုံးကိုပိတ်လိုက်ကြောင်းဒီတက္ကသိုလ်ကကျောင်းသူကျောင်းသားတွေကဆိုပါတယ်။ဒူရဲမင်းကြီးချင်းမွိုင်းပဲစွာကတော့ဆန္ဒပြသူတွေအနေနဲ့စိုက်ကယ်တွေကိုမိရှို့ခဲ့တာနဲ့ရဲတွေကိုဂဲနဲ့ပစ်ခဲ့တာကြောင့်ရဲတွေတန်အားရခဲ့တယ်။ဆန္ဒပြသူတွေကိုလူစုခွဲပြီးအခြေအနေပြန်တည်ငြိမ်စေဖို့သာရည်ရွယ်လှုပ်ဆောင်ခဲ့တာဖြစ်တဲ့ကျောင်းသူကျောင်းသားတွေနဲ့အရင်ပြဿနာမရှိခဲ့ပါဘူးလို့ဆိုပါတယ်။ဒီအကြမ်းဖက်မှုတွေအတွက်ကျောင်းသားစီရင်မှုတွေကတော့အပြင်လူတွေကိုအပြစ်ဖို့ထားပါတယ်။သူတို့အနေနဲ့ငြိမ်းချမ်းတဲ့အကြမ်းမဖက်တဲ့ဆန္ဒပြပွဲတွေကိုသာထောက်ခံတယ်လို့လည်းကြေညာချက်မှာပြောဆိုထားပါတယ်။ဒေသတွင်းကတရားမဝင်နေထိုင်ကြတဲ့တောင်းချီတဲ့ဟိန္ဒူရှေးပြောင်းသူတွေကိုအခုဥရေရနိုင်ငံသားပေးမဲ့အရေးစိုးရင်ချက်နဲ့အိန္ဒိယရဲ့အရှေ့မြောက်ပိုင်းအာတန်ပြည်နယ်မှာဆက်လက်ဆန္ဒပြနေချိန်မှာပဲနယူးဒေလီပါဝဲကလကတာမွန်ဘိုင်းချန်နိုင်ဟိုက်ဒရာဘတ်မြို့တွေမှာလည်းဆန္ဒပြပွဲတွေဆက်ဖြစ်လာခဲ့တာပါခင်
ဗျ။ပြင်သစ်နိုင်ငံမှာပင်းစစ်စနစ်ပြုပြင်ပြောင်းလဲမဲ့အစီအစဉ်ကိုဆန္ဒပြနေကြတဲ့တယ်ယူပို့ဆောင်ရေးဝန်ထမ်းတွေဒီကနေ့မှလည်းဆနေရမြောင်နေ့အဖြစ်ဆက်ပြီးတော့သဘိမ့်ဖောက်နေကြပါတယ်။အင်္ဂါနေ့ကျရင်အကြီးအကျယ်ဆန္ဒပြပွဲတွေလှုပ်ဖို့သုံးသမားသမဂ္ဂတွေစီစဉ်နေကြပါတယ်။အလုံသမားတွေသဘိမ့်မောက်ဆန္ဒပြနေကြတဲ့အတွက်ပါရီမြို့တော်မှာပြေးဆွဲနေတဲ့အထက်မြေအောက်ရထားလိုက်အများစုရပ်ဆိုင်နေတယ်လို့မြေပေါ်ရထားလိုက်မှလည်းခီးစဉ်အနေငယ်သာပြေးဆွဲနေပါတယ်။တနိုင်ငံလုံးပြည်ရင်းပြည်ပရထားခီးစဉ်တွေလေယာဉ်ခီးစဉ်တွေလည်းထိခိုက်နေပါတယ်။သဘိမ့်မောက်မှုတွေရပိုင်းတွင်အဆုံးမသတ်ဘူးဆိုရင်ခရစ်မတ်မတိုင်ခင်ရထားခီးစဉ်တွေပုံမှန်ပြန်ဖြစ်မှာမဟုတ်ဘူးလို့အစိုးရပိုင်းမီးရထားကုမ္ပဏီ SNCF ကသတိပေးထားပါတယ်ပြည်ထောင်နိုင်ငံမှာပင်စင်အမျိုးအစားပေါင်း40ကျော်ရှိနေတာမို့အလုံးတသမတ်ထဲဖြစ်မဲ့ပင်စင်စနစ်ကိုပြင်ဆင်ဖို့အတွက်ပြင်သစ်အစိုးရစီစဉ်နေတာပါအလုံးသမားတမကတွေကတော့အစိုးရရဲ့အစီအစဉ်ကိုပြက်ပြက်သားသားညှင်းဆန်းနေကြပါတယ်
ဥရုယာတိပြောင်းလဲဖောက်ဖျက်မှုတက်ဖြဲ့ရေးအတွက်ကုလသမဂ္ဂရဲ့ရှေးချသောဆွေးနွေးပွဲမနေ့ကပြီးဆုံးသွားခဲ့ပေမဲ့ရှင်းလင်းပြတ်သားတဲ့ဆုံးဖြတ်ချက်တွေမရခဲ့ပါဘူးစပိန်နိုင်ငံမက်ဒရစ်မြို့တော်မှာတနုပ်အနေနဲ့ကပြီးဆုံးသွားခဲ့တဲ့ဆွေးနွေးပွဲမှာကာဗွန်ဓာတ်ငွေထုတ်လွှတ်မှုလျှော့ချမဲ့ပမာဏတိုးမြင့်ဖို့နိုင်ငံပေါင်း200လောက်ကသဘောတူညီခဲ့ကြပေမဲ့အဓိကရေးပါတဲ့ကိစ္စတွေအတွက်ပြက်ပြက်သားသားဆုံးဖြတ်ချက်ချဖို့ရွှေ့ဆိုင်းခဲ့ကြပါတယ်ခင
်ဗျတနင်္လာညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမျက်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်နေခြင်းနဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာနဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာပါအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုအရင်ဆုံးတနင်္လာညချမ်းအတွက်ထိတ်တဲရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးခြင်းပါတယ်။မနေ့ဒီဇင်ဘာလ15ရက်နေ့ည8နာရီကကော့တောင်းမြို့ကနေပြီးရေမိုင်155မိုင်အကွာပင်လယ်ပြင်မှာဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေကဒုက္ခသည်200လောက်ပါတဲ့ဆက်လီတစင်းကိုတက်မတော်ရေတက်ကဖမ်းဆီးမိပါတယ်။အခုသူတို့ကိုကော့တောင်းမြို့ကိုခေါ်လာနေပြီးတော့ဒီကနေ့ညပိုင်းလောက်မှာတော့ကော့တောင်းမြို့ကိုရောက်ရှိလိမ့်မယ်လို့တက်မတော်ပြန်ကြားရေးတာဝန်ရှိသူတဦးကပြောပါတယ်။အကြောင်းစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်
။ကော့တောင်းအနောက်ဘက်ပင်လယ်ပြင်မှာမနေ့ကလူမှောင်ကိုဆက်လီတစင်းကိုဖမ်းဆီးရမိပြီးဆက်လီရဲမှာဘင်္ဂလားဒေ့ရှ်ဒုက္ခသည်စကန်းကဒုက္ခသည်ကြာမအရောက်200လောက်ပါတာကိုကနအူးစစ်စစ်တွေ့ရှိခဲ့ရရဲ့လို့တက်မတော်သတင်းမှန်ပြန်ကြားရေးပြောခွင့်ရဗိုလ်မှူးချုပ်စောမင်းထွန်းက VOE ကိုပြောပါတယ
်။အဲဒီလူမောင်ကိုဆက်လီကိုစစ်သေးတဲ့အခါမှာမ69ရောက်အင်္ဂလီကျွန်တော်တို့ရှင်ရဲ့73ရောက်လူငယ်မ5ရောက်နော်ကျွန်တော်ဆက်လီမောင်နဲ့လူပေါ့ဆက်လီက9ရောက်ဖြူပေါင်း180ခန့်ပြီးရခဲ့ပြီးတော့
ကနအူးစစ်စစ်တွေ့ရှိချက်တွေအရဆိုရင်ဒီဆက်လီယာဘင်္ဂလားဒေ့ရှ်တောင်ပိုင်းစိတ်မာတင်ကျွန်းရဲ့ရေမိုင်၈မိုင်ကွာကိုဒီဇင်ဘာလ၂ရက်ည၁၀နာရီမှာရောက်ခဲ့ရဖြစ်ကြောင်းလည်းပြောပါတယ်။ဒါအပြင်လိုက်ပါလာမဲ့သူတွေကိုဘင်္ဂလားဒေ့ရှ်ဘက်ကဒီဆက်လီပေါ်ကိုဒီဇင်ဘာလ၄ရက်၆ရက်နဲ့၁၀ရက်တွေမှာစုစုပေါင်း၃ညလောက်ခွဲပို့ခဲ့ရဖြစ်ပြီးဒီဇင်ဘာ၁၇ရက်မနက်၂နာရီမှာတော့သူတို့စတင်ထွက်ခွာလာခဲ့ရဖြစ်ကြောင်းလည်းပြောပါတယ်။သူတို့ကိုစစ်ဆေးမေးမြန်းနိုင်ဆက်လုပ်ဖို့ကော်တောင်းမြို့ကိုခေါ်လာနေပြီဖြစ်ပြီးဒီနေ့ဒီဇင်ဘာလ16ရက်ညပိုင်းမှာကော့တောင်းမြို့ကိုရောက်လိမ့်မယ်လို့ဗိုလ်မှူးချုပ်စောမင်းထွန်းကပြောပါတယ်
။အများစုကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခတွေစခန်းတွေဖြစ်တယ်လို့သိရပါတယ်။အဲ့ဒီနေရာတော့ကျွန်တော်တို့ခုကော့တောင်းကိုပြန်ပို့နေပါပြီ။ဒီမိုင်းတရား55မိုင်ဆိုတော့ဂျန်ခုလကပါရှိပါသေ
းတယ်။ဒါအပြင်2015နဲ့2016ခုနှစ်တွေအတွင်းဘင်္ဂလားဒေ့ရှ်ပင်လယ်အော်ဒေသမှာလှေစီးပြေဒုက္ခတွေအများပြားဖမ်းဆီးရမိခဲ့ရတဲ့ပတ်သက်ပြီးဒါဟာမြန်မာနိုင်ငံအတွင်းကလုံခြုံရေးမကောင်းတဲ့အတွက်ထွက်ပြေးကြသူတွေဖြစ်ကြောင်းသတင်းတွေမှာဖော်ပြခဲ့ကြပေမဲ့စစ်ဆေးလိုက်တဲ့အခါမှာဘင်္ဂလားဒေ့ရှ်အများစုဖြစ်နေရကိုတွေ့ရတယ်လို့လည်းပြောပါတယ်။ ရခိုင်ကမ်းလွန်မြစ်မှာ2015မေလ22ရက်ကလေးစီးပြေဒုက္ခသည်200ကျော်ဖမ်းဆီးရမိခဲ့ပြီးအဲ့ဒီနောက်ပိုင်းလဲအယောက်900ကျော်ကိုအေယာဝတီတိုင်းဟိုင်းကြီးကျွန်းနားမှာထတ်တွေ့ခဲ့ရပါ။အဲ့ဒီထဲကမြန်မာနိုင်ငံသားတွေကိုမောင်တော်ဘူဒီတောင်ပေါတော်စရဲဒေသတွေကိုပြန်ပို့ခဲ့ပြီးကြံတဲ့သူတွေကိုတော့ဘင်္ဂလားဒေ့ရှ်အစိုးရကိုနှစ်နိုင်ငံနယ်စပ်ဒုက္ခသည်ပြန်လည်လက်ခံရေးတောင်မျိုးလက်ဝဲစခန်းကတဆင့်အထုတ်လိုက်လွှဲပြောင်းပေးခဲ့ပါတယ်။2019နိုဝင်ဘာ29ရက်ကလည်းအေယာဝတီတိုင်းပသိမ်မြို့နယ်ချောင်းသာကြီးရွာမှာလေစီးပြေဒုက္ခသည်တရာလောက်ဖမ်းဆီးမိခဲ့ရာဖြစ်ပြီးတချို့ကတော့ထွက်ပြေးလွတ်မြောက်သွားခဲ့ပါတယ
်။ရောရှန်ဖျော2019ခုနှစ်ကစဖြစ်ခဲ့တဲ့ရခိုင်မြောက်ပိုင်းအကြမ်းဖက်မှုတွေနောက်ပိုင်းတပ်မတော်ရဲ့နေမျိုးရှင်လင်းရေးဆစ်စင်ရေးတွေမှာစစ်တီကျင့်ဝတ်တွေကိုချိုးဖောက်ပြီးတော့လူခွင့်ရေးချိုးဖောက်မှုတွေရှိကြတာတွေနဲ့ပတ်သက်လို့စစ်တရားရုံးကနေပြီးတော့လက်ရှိဂူတာပြင်ကိစ္စစီရင်နေတယ်လို့ပဲမကြာခင်မှာလည်းနောက်ထပ်စစ်ဆေးစီရင်မှုတွေရှိလာနိုင်တယ်လို့မြန်မာအစိုးရခေါင်းဆောင်ဒေါက်ဆန်းစုကြည်က ICJ နိုင်ငံတကာတရားရုံးမှာပြောခဲ့ပါတယ်။ဒါကြောင့်မလို့ဒီတပ်မတော်ရဲ့ဒီလိုမျိုးစစ်တရားရုံးတွေနဲ့ပတ်သက်လာလို့ရှိရင်တရားမျှတမှုတွေအတွက်ဘလောက်ထိယုံကြည်အားကိုးအားထားနိုင်ပါသလဲ။လာမယ့်အင်္ဂါနေ့ညဒဲလီလိုက်စီစဉ်မှာသုံးသပ်ဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြန်မာလူရဲသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင် VOA ကနေပြီးတော့ Daily Life Season လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိဂွန်ကိုယ့်ရဲ့အမည်တွေကိုစာနဲ့ဖြစ်စီ email နဲ့ဖြစ်စီပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822555ဖြစ်ပါတယ်။ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြန်မာကြားမဲ့သရရှင်တွေကိုကြည့်လို့ရတယ်ခင်ဗျ။
မနေ့ပြန်အင်္ဂါညတဲ့လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တရရှင်တွေကိုထပ်မံဖိတ်ခေါ်ပြရသည်ရှင်။ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာစစ်ရေးတင်မာမှုကြောင့်အရသာထိခိုက်ဒေဆုံးနေရတဲ့အခြေအနေရဲ့သတင်းတင်ဆက်ပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့နယ်တွေကကြေးရွာတွေမှာဒေသခံတွေမိုင်းထိတာတွေပိုများလာတာကြောင့်တိုက်ပွဲအတွင်းမှာမိုင်းကိုအသုံးမပြုဖို့နှစ်ဖက်လက်နက်ကိုင်အဖွဲ့တွေကိုကူညီကယ်ဆယ်ပေးနေသူတွေကမြစ်တာရက်ခံနေပါဗျ။တပ်မတော်ဘက်ကတော့တိုက်ပွဲတွေအတွင်းမှာလုံခြုံရေးအရသာမိုင်းကိုအသုံးပြုပြီးတော့တစ်ဖက်လက်နက်ကိုင်အဖွဲ့တွေဘက်ကလက်လုံမိုင်းတွေကိုရှင်းလင်းပေးနေရတယ်လို့ဆိုရတယ်။အကြောင်းပြေဆုံးကိုတော့ VOA သတင်းတောက်စုစုကမေးမြန်းပြီးသတင်းပေးပို့ထားပါဗျ။
တပ်မတော်နဲ့တောင်းလန်းနဲ့ကိုင်း TNN တို့ကြားတိုက်ပွဲဖြစ်ပွားနေတဲ့နမ်ဆန်မြို့နယ်တဲကချီရွာတွေမှာဒေသခံတွေမိုင်းထိလို့ဒဏ်ရာသေဆုံးသူအခုလာတဲ့မှာခက်ဆိတ်ဆိတ်ဖြစ်လာတယ်လို့တိုက်ပွဲအတွင်းနေရာဆုံးခွာသူတွေကိုကူညီပေးနေတဲ့ကြောင်မဲမြို့နယ်ဇီဝိတလူမှုကူညီရေးအသင်းဥက္ကဋ္ဌဦးတင်မောင်သိန်းကအခုလိုပြောပါတယ
်ဒီစင်မလာတဲ့မှာတော့လည်းနဲ့စိတ်တာလေဗျဒေတဲ့လူလည်းရှိတယ်ဒဏ်ရာတဲ့လူလည်းရှိတယ်ပေါ့အမှားကတော့ဒီပြည်စင်မှာစစ်လမ်းကြောင်းကျနေတဲ့နေရာတွေမှာကရှိတယ်ရွာသူရွာသားတွေပေါ့ဒေသခံတွေကတော့မိုင်းဟန်တွေအစိုးရကတော့အမှားပဲကျန်တဲ့နေရာတွေမှာတော့ဒီပြည်စင်တွေမရှိပါဘူးစစ်ဖြစ်တာတော့ကျွန်တော်တားဆီးလို့မရနိုင်ဘူးပေါ့ကျွန်တော်တို့အနေနဲ့မစွမ်းနိုင်ဘူးပေါ့သို့တော်လည်းပဲမိုင်းသုံးပြီးတော့မှစစ်တိုက်နေတဲ့ပုံတရံကိုတော့ကျွန်တော်တို့လက်မခံပါဘူးပေါ့အဲ့တော့မိုင်းမသုံးပါနဲ့လို့ကျွန်တော်မြစ်တရက်ခံပါတယ်ဒီမိုင်းကိုဘယ်ဘက်ကပဲဖြစ်ဖြစ်ဘယ်ဖွဲ့စည်းပဲဖြစ်ဖြစ်မသုံးသေးချင်ပါဘူးဗျာထိခိုက်တော့ဒီရွာသားတွေပဲထိခိုက်ကြတာပါ
တိုက်ပွဲအတွင်းမှာတပ်မတော်အနေနဲ့လုံခြုံရေးအတွက်သာမိုင်းကိုအသုံးပြုပြီးစခန်းရုပ်သိမ်းတဲ့အခါမိုင်းတွေကိုတခါတည်းဖြုတ်သိမ်းသွားတယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးတာဝန်ခံဘူမှုချုပ်စော်မင်းထွန်းကပြောပါတယ
်တပ်မတော်အနေနဲ့ကတော့ကျွန်တော်မိုင်းအသုံးပြုတာမရှိဘူးလို့မမြင်ပါဘူးမိုင်းအသုံးပြုတာရှိပါတယ်ဖန်စစ်တက်တဲ့အတွက်ပဲမိုင်းအသုံးပြုပါတယ်ကျွန်တော်တို့ရစခန်းလုံခြုံရေးပဲစခန်းပါပဲကျွန်တော်ထောင်မှာများတယ်ကျင်းရတယ်ကျွန်တော်စမ်းတဲ့အကြောင်းမျိုးကြောင့်လွှဲပြောင်းရမယ်ရုပ်သိမ်းရမယ်ဆိုလို့ကျွန်တော်ကမိုင်းတွေဖြုတ်သိမ်းရတာပေါ့နောက်ပိုင်းမှာလည်းပြပါလေမမိုင်းထိတဲ့ဟာအများကြီးကတော့အခြားလက်မကန်အဖွဲ့တွေထောင်တာများပါတယ်သူတို့ရဲ့မိုင်းဆိုတာကလည်းကျွန်တော်ကစနစ်တကျထုတ်လုပ်ထားတဲ့မိုင်းမျိုးပေါ့ဒီလုံမိုင်းအမျိုးသားမျိုးတွေဖြစ်တယ်ဒါကြောင့်မလို့သူကတော့တွေ့ရင်လည်းဖြုတ်သိမ်းရတာမျိုးပေါ့ခက်တာရှိပါတယ်တပ်မတော်ပိုင်းကလည်းလက်မကန်အဖွဲ့တွေရဲ့မိုင်းတွေတွေ့ရင်ကျွန်တော်ကဖြုတ်သိမ်းတာမျိုးလုပ်တာတော့ရုပ်ပေါ်မှာတာဖြုတ်သိမ်းတာလုပ်တာမျိုးရှိတယ်တော်တယ်မှာတွေ့ရင်တော့အများဆုံးကတော့ကျွန်တော်တို့ကဒီမိုင်းတွေကိုအဝေးရနေပြီးပြစ်ခတ်ပြီးခဲတာတော့အဝေးရနေပြီးတော့ဆက်မဲ့လုပ်တာတော့အဲ့လိုမျိုးပဲလုပ်ဆောင်နေရှိပါတယ
်နမ်ဆန်မှာဒေသခံတွေမိုင်းထိတာများတာကြောင့်နေမြေလုံခြုံရေးနဲ့ပတ်သက်ပြီးစိုးရိမ်နေကြပါတယ်။နေစဉ်သွားလာရေးအတွက်လည်းမိုင်းအန္တရာယ်ကိုကြောက်နေရတယ်လို့နမ်ဆန်ဒေသခံလွေအေးမိုင်ကပြောပါတယ်
။တကယ်ကိုနမ်ဆန်ကသလို့ဆိုရင်သွားဆရာနဲ့လမ်းကိုပိတ်နေလို့ဖြစ်နေလာတာတကယ်ကိုစိတ်ကြောက်နေရန်ထိုးတယ်။ဖြစ်နိုင်တော့တို့တကယ်တပတ်ဖြစ်မယ်ဆိုရင်ဖြစ်တာဖြစ်စီတာထိုးဆက်ရှိတာထိုးပြီးပိုက်ဆက်ရှိတာပိုက်လိုက်အဲ့ဒီမိုင်းနဲ့ချောင်းမချောင်းတော့အကောင်ဆုံးပဲအခုစကြနဲ့လည်းရန်ထိုးတယ်နော်သွားလာရမှာတမကနည်းနခက်လက်လက်ယူမှာပြီသူတို့ကစကြမထိုးလို့ညင်သွားပြီးတပက်တပက်တော့တမနေနေတော့နည်းနည်းစိုးရင်သေးတာတော့ရှိသေးတယ်အဲ့ဒီမိုင်းတွေကဘယ်နှမှာရှိသေးလဲဘယ်နှနဲ့မှာပဲဘယ်အဖွဲ့ကဘယ်လိုထောင်ထားမှန်းစိတ်ထဲမှာလည်း 装那个你个阿姨去了不过对嘞啊谁能冲木嘞去的了没有这么明了不
南山马丹罗呢 DNA 家皮瓦尼的代表有一段你也变得了心里边没南面心里也把你不得比买安尼的骨肉提到看你叫人路你把嘞我估计这马拉完一段买铁路但也是都能得送到谁屋里把心里边路提到看你个表白嘞
先别人要把你个买钱你呢不得比了叔叔个得人被不给了皮巴的钱是比了答应提到的苦皮的个钱别人对我是当高用不得苦也皮亚人呢不得的将我表白被起码嘞个钱别人对嘛所有也楼上家对呢不得路个钱得人他那的苦个高用给的是当嘛了来是阿那亚安那里没有大 democracy 或者所有哈个钱别人个不比了嘛都得按楼被那张对西亚的路破表他吧嘞他们第一来把马个亲巴蒂的家罗来么看家吧哦，他们那套那是预告片嘛，安那里巴蒂呢不得比罗个亲巴蒂的也得跑拉过罗，非要伊们马湾的领导故作他个明面比的领被捕他吧嘞。
个亲卢主个，那是安那里苏亚国因苏亚太波那得讲呢，个亲比那个波都得昂路上被那呢罗，么家对跟个高油个的是干嘛破别他吧嘞？第四张哈个亲比那的窟窿也得跑上那个，么算穷难比没？巴蒂南岸伊马巴文老乡们没事耶，大曼皮都瑞个高油茶也适当撇了，那些苏亚个皮都卢卢瑞苗人家心里的也苏亚破别难讲，适当个无上高油开的，个前未必爱的家国家那个富有一个表娃的。
你那些苏亚，那哎呀，怎么路哎呀，以前的乌咱们乌镇这样苏亚了，不然的南线看也他妈的走路啊，是那些在那里无上的苏亚路边。估计在你这边的伯伯，哎，这嘛，我原需要那个苦那些需要的什么，伢子挂哈的嘛，伢那些需要路了，什么被他的没查到，只能入居民家的保险。
安那的苏亚了他嘛，兰德拉加马伊呢，并伢伊不读的那边，阿格里来上木心里的边缘，人阿特不比本人那一路，是他嘛破别他吧的。大卫们，个前东马的帮司家的，个前边呢，比杜巴的 KSBB 的，都奥克他。都啊，观光安康啊咯！个前边的嘛，去干上午不都在那边没？安内地也预告不会个地带喏，偏么啦地步路表话的。
伊都要诶 ，policy 平台把这股嘛交给政府嘛，诶 ，federal 伊啊，再应当伊啊，诶，建立这边伊，所以就预告不会弄个什么差嘞？伫木瓦那个股嘛搞些保险事，所以这样人呢？
个前苗大公公阿爸的，个样是奥克塔，到达安康拉加罗，米罗米亚乌布的叫米亚麦布米亚拉的了，叫米亚杜跑伊呢，弟兄阿表路别到哪里个，个前比那耶，这个辛苦木皮匠表娃的。哎，
阿拉的哟，哎，你木龙奶的哟，这个皮毛，然后这里多啊，那天呢，大爷呢，后面都在木妈妈布一出木拉过了。个前面的地方不错啊，反正前面的地方里啊，造成也才是我目的的。本来就是理财水的，明年也提出了明年的工资，我这边到会要问了，就是检查帮手。
大兵，那他那是预告会嘛？个前把队里的，个前边那一队，那也不明的路，都个表白的。
我很骄傲的，今后个前把队哪里呢 ？PSC 的哪里呢 ？PSC 比的哪里呢？还有 NDR 哦，那高三阿路哪样冇 ？USB 的那那高三路哪样冇？
卢苗爷爷 ，Democracy 十年不嘛提早他耶，奈个伊十年过卢拉耶卢个前把地位个表话嘞，个前为得人他那哈，不毛欺负伊，得奈怕干没钱包，毛高毛硬，面筋呐不大乌，松不拉崩啥嘞，苗内三股个提大个矮呀那个，奈个伊西瓜伊比伢伊呢得啥呢，没工困难过没面米，适当楼开啊批发嘞。
故作态度人被捕给了批判的是 ，VOA 密码半夜的你那伢子，你爸爸的事情里个 ，American 领导组 Washington DC 密罗干的他也偷领兵去了批判的是，啥比罗，台南人不干的比罗，你密码人不干的对哪里没有说话的，潘子密的人我这边被怎么的？台南人亲人可以骂罗，比给了 DC 马拉十里人的上海人那也对吗？谁抓谁呢 ？Ice look 好了没有说话的，不等那伢子不老潘子密给话的。地母的公公母呢不得比罗，但你要吸毒，先为娃里把位。卢芒科的母的生娃芒科的卢塞乌哥吧，他母的生娃比如个潘子亚米个吧嘞。 မြန်မာနိုင်ငံကအထိုင်းနိုင်ငံနဲ့အတူဒီလိုမွေးရစေဝါနှိမ်နှင်းရေးတွေကိုလုပ်နေပြီးမဲ့တိတ်ပြီးတော့ထိရောက်မှုမရှိဘူးလို့နှစ်နိုင်ငံမွေးစေဝါနှိမ်နှင်းရေးစောင့်ကြည့်လေ့လာအကဲခတ်သူကပြောပါတယ်အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ
်ထိုင်းမြောက်ပိုင်းချင်းရိုင်ခရိုင်မဲဖောင်းလွန်ဒေသမှာဒီရက်ပိုင်းတွင်နေဆက်တော်ရင်မှာအမှတ်၅ဒေသရဲတပ်ဖွဲ့ဝင်တွေကအိတ်ပေါင်း20အတွင်းအိုက်စ်မွေးရစေ250ကီလိုဂရမ်ကိုပိုင်ရှင်မဲ့အဖြစ်သိမ်းဆည်းနိုင်ခဲ့ပြီးတဲ့နောက်ထိုင်းမွေးစေဝါနှိမ်နှင်းရေးအဖွဲ့တွေကမွေးစေဝါတည်ဆောင်နေသူတွေကိုလိုက်လံစုံစမ်းနေကြတာပါမြန်မာဘက်ခြမ်းကနေစိတ်ကြွစည်းတွေပို့လာမယ်ဆိုပြီးသတင်းကြိုရထားတာကြောင့်မက်ဖောလွန်ဒေတာစမာခီအမှတ်73ကျေးရွာနီးမှာထိုင်းစစ်တပ်ကစောင့်ကြည့်ရှာဖွေနေကြတာဖြစ်ပါတယ်ဒီဇင်ဘာလ14ရက်နေ့မှာတော့တစ်ဖက်မြန်မာနိုင်ငံဘက်ကနေအိုက်မွေးစေနဲ့စိတ်ကြွစည်းတွေမှာယူနေတဲ့သူကိုတာချီလိမ့်မြို့တစ်ဖက်ကမဲဆိုင်ကန်းနာအနီးကတိုက်ခန်းတစ်ခုမှာဖမ်းဆီးနိုင်ခဲ့ပါတယ်။သူကတော့ထိုင်းလက်မှတ်ကင်ဆောင်ထားတဲ့ရှမ်းနယ်ဘွားတစ်ဦးဖြစ်တဲ့အသက်38နှစ်အရွယ်နိုင်ဆိုဖုတ်ဆိုသူဖြစ်ပြီးသူဟာ ice kilo 250ရဲ့ပိုင်ရှင်ဖြစ်ကြောင်းထိုင်းရဲတွေကပြောပါတယ်။မွေးရစေဝါနှိမ်နှင်းရေးဘူရိုကရဲမှူးကြီးစွန်ဖုံးချင်တူဝန်ကတင်းငွေနေ့ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားပါတယ်
။ Yeah ice yaba แล้วก็ยังมียาจาละ
ဒီဇင်ဘာလ14ရက်နေ့ကဖမ်းမိတဲ့ရှမ်းနယ်ဘွားထိုင်းတိုင်းရင်းသားထံကနေကာလတန်ဖိုးဘတ်ငွေတန်း100ကျော်တန်ဖိုးရှိတဲ့အိုက်မွေးရစေးဘွားကီလို250ကိုဖမ်းမိခဲ့ပြီးသူကထိုင်းကနေတဆင့်ရေလန်းကနေတတိယနိုင်ငံဂျပန်နိုင်ငံကိုပို့ဆောင်နေတာဖြစ်တယ်ဆိုပြီးထိုင်းရဲတပ်ဖွဲ့ကထုတ်ဖော်ပြောဆိုခဲ့ပါတယ်သူနဲ့အတူဒီရက်ပိုင်းတွင်မွေးရမှောက်ကိုတမား10ဦးလောက်ကိုလည်းဖမ်းမိခဲ့တယ်လို့ပြောပါတယ်နိုင်စုံဖုတ်ဟာမွေးရစေဝါရောင်းရငွေနဲ့ဘတ်တန်းပေါင်း20လောက်တန်ဖိုးရှိတဲ့တိုက်ခန်းကိုထိုင်းနိုင်ငံမဲဆိုင်မြို့မှာစောက်လုပ်ပြီးဟန်ပြဈေးဆိုင်ဖွင့်ထားသူဖြစ်တယ်လို့လည်းဆိုပါတယ်။သူနဲ့အတူပူးပေါင်းလုပ်ကိုင်နေတဲ့မွေးရမှောက်ကိုတမား2ဦးကတော့မြန်မာနိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သွားတဲ့အတွက်ဆက်လက်ရှာဖွေဖမ်းဆီးနေတယ်လို့လည်းရဲတပ်ဖွဲ့ကပြောဆိုသွားပါတယ်။ထိုင်းနဲ့မြန်မာနှစ်နိုင်ငံဟာဒီနှစ်2019မှာမွေးရစေဝါတိုက်ဖြတ်မှုတွေတိုးပြီးလှုပ်ဆောင်လာတာတွေတွေ့ရပေမဲ့မြန်မာဘက်ကထိတိယောက်ယောက်ဖမ်းဆီးနိုင်တာမျိုးသိမ့်မရှိဘူးဆိုပြီးထိုင်းမြန်မာနှစ်နိုင်ငံမွေးရစေဝါတိုက်ဖြတ်ရေးတွေကိုလေ့လာစောင့်ကြည့်နေတဲ့ရှမ်းသတင်းစင်ရဲ့အက်ဒီတာဦးဆိုင်မင်းကတော့အခုလိုပြောပါတယ်။
ထိုင်းကမှလည်းဒီအမှန်တကယ်ကတော့ကျွန်တော်တို့တိုင်းပြည်ထဲစာလို့ရှိရင်တော့အများကြီးကိုထိုင်းတက်ကတော်တော်လေးကိုတိုက်ခိုက်တယ်တော်တော်လေးကိုဒီလူငယ်တွေကြားထဲမှာတော်တော်လေးကိုဒီမွေးစေဝါနဲ့ပတ်သက်တဲ့ဟာတွေတော်တော်လေးကိုတိုက်ဖြတ်တာပေါ့နော်ဒါနဲ့ဒီလက်တွေ့အကြီးပိုင်းတချို့ဟာတွေကသူတို့ကဒီလုံနိုင်တဲ့အာဏာရှိတဲ့အဆက်အသွယ်တွေပေါ့နော်အဲ့လောက်ပဲအနည်းငယ်ကျွန်တော်ပဲကြံကြံတယ်တို့တော့ကျွန်တော်တို့မြင်မိတယ်ကျွန်တော်တိုင်းပြည်နဲ့တော့တခြားစီပဲမွေးရစေဝါတိုက်ဖြတ်တဲ့နေရာမှာတော့အတိကတော့ကျွန်တော်တို့ဒီနိုင်ငံဒီတပ်မတော်ပေါ့နော်အတိကတော့တပ်မတော်ပေါ့နော်ဒီ2019ထဲမှာရှမ်းပြည်နယ်ထဲမှာမွေးရစေဝါချက်လုတ်တဲ့စက်ရုံတွေကြီးကြီးကျယ်ကျယ်ကိုဖမ်းတာရှိတယ်ဒါပေမဲ့ဒီပြတာတော့ပိုင်ရှင်မဲ့ပေါ့နော်
မွေးရမှာကိုသမားတွေဟာနှစ်တစ်ကူကံဒီပိတ်ရက်တွေကိုအခွင့်အောင်းယူပြီးတစ်ဖက်နိုင်ငံကမွေးရစေဝါတွေကိုချင်းရိုင်ခရိုင်မဲဆိုင်လမ်းကြောင်းကနေတင်သွင်းလာနေတယ်လို့လည်းထိုင်းမွေးရစေဝါတိုက်ဖြတ်ရေးတာဝန်ခံတွေကပြောပါတယ်ဒီလိုလှုပ်ဆောင်နေတာကိုထိုင်းမွေးရစေဝါနှိမ်နှင်းရေးတပ်ဖွဲ့တွေကရောနယ်မြေကန်ရဲတွေကပါမျက်ခြေမပြတ်စောင့်ကြည့်နေကြပြီးဖမ်းဆီးနိုင်နေမှုတွေလှုပ်လာတာဖြစ်ပါတယ်ရှင်
ထိုင်းခြေဆိုင် VOA သတင်းတော့မရေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တင်းနာညအတွက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ VOA ကနေထုတ်လင်းပေးခဲ့တဲ့သတင်းတွေအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပြုခြင်းနဲ့ဆိုရင် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ် 0932-232-999 လေးကိုဆက်သွယ်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့အီးမေးလ်လိပ်စာဖြစ်တဲ့ bamis.voanews.com ကိုလည်းစာရေးသားပေးပို့နိုင်ပါတယ်ရှင်။မကြာခင်ထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမတခွင်အစီအစဉ်စီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှနဲ့တက်တက်ညောင်သတင်းလာအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။2019ခုနှစ်ဒီဇင်ဘာလ16ရက်တနင်္လာညရဲ့ဒုတိယပိုင်းနိုင်ဝဲအစီအစဉ်လေးကိုတော့လိုင်းဒိုမီတာ25 kilohertz 11965 လိုင်းဒိုမီတာ32 kilohertz 9333ညလိုင်းဒိုမီတာ51 kilohertz 9885တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်နားဆင်ရမှာပါ။မြန်မာတခွေအစီအစဉ်စီးပွားရေးကဏ္ဍနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာနားဆင်ရမှာကတော
့ e-sport ဆိုတာနောက်အနာဂတ်ရဲ့အားကစားလို့ပြောလို့ရတယ်။ electronic sport မှာမဟုတ်ဘူး e-government e-lite ပြီးအကုန်လုံး electronic ဆက်ဆံအကုန်လုံးပြောင်းပြီး
မြန်မာနိုင်ငံမှာပါဝင်ခဲ့တဲ့အရှိတောင်အရှအားကစားပြိုင်ပွဲတွေရဲ့အကြောင်းဘလော့ဂါတွေပြောသမျှအစီအစဉ်မှာမကြခင်အပြည့်အစုံနားဆင်ရပါမယ်ရှင်။အခုအရင်ဦးဆုံးမြန်မာတခွေအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာအတိုင်းအတာအတွက်အသုံးပြုနေတဲ့စနစ်ဟာတခြားနိုင်ငံတွေမှာလိုစနစ်တစ်ခုတည်းကိုတည်တည်တန့်တန့်အသုံးပြုတာမဟုတ်တဲ့အတွက်နိုင်ငံတကာစံနှုန်းနဲ့ကိုက်ညီအောင်လိုစနစ်တစ်ခုတည်ချထုတ်ပြန်မှုတာဝန်ရှိသူတွေကလှုံ့ဆော်နေကြပါတယ်။လက်ရှိမှာတော့အတိုင်းအတာစနစ်ကကုန်ပစ္စည်းအလိုက်ကွာခြားသလိုနိုင်ငံတွင်းကနယ်မြေဒေသအလိုက်လည်းကွာခြားမှုတွေရှိနေတာပါ။အပြည့်အစုံကိုတော့မြစ်မခသတင်းအေဂျင်စီကကိုမွှေးကျူကတင်ပြထားတာနားဆင်ပါရှင်။
မြန်မာနိုင်ငံမှာအတိုင်းအတာချိန်တွေတွေလှုပ်ဆောင်နေနေရမှာ British နဲ့ Mattress နဲ့ရိုးရာစနစ်စတဲ့စနစ်၃ခုကိုပေါင်းဆက်အသုံးပြုနေကြပါတယ်။ဈေးဝယ်ထွက်တဲ့အခါရွက်ခွက်ထဲရဈေးတွေမှာတော့ပိတ်တာ၊ကြက်တာ၊ပြီးတောင်စတဲ့မြန်မာအချိန်တွေ unit တွေကိုအသုံးပြုပေမဲ့ Supermarket တွေမှာတော့ Mattress နဲ့ဖြစ်တဲ့ Grand Leader စတဲ့ unit တွေကိုအသုံးပြုကြပါတယ်။အထည်ဆိုင်တွေ၊ကုန်မဆိုင်တွေ၊မြန်မာလက်သမားတွေနဲ့ Engineer တွေပဲမှာတော့အရှင်နဲ့တူတွေကိုတိုင်းတာတဲ့အခါမှာတောင်း၊မိုက်၊ပေ၊ဂိုက်နဲ့မီတာတွေကိုရောနှောအသုံးပြုကြတာလည်းရှိပါတယ်။ကုန်တယ်လောကမှာဆိုရင်လေပြီးတွင်မှာပြီးတောင်စိတ်တောင်ခွဲတောင်တင်းတောင်အဲ့တွေနဲ့ဝယ်ယူကြပြီမဲ့နိုင်ငံခြားဟုတ်တင်ပို့တဲ့အခါမှာပမာဏများပြားတာကြောင့် matrix တန်ချိန်နဲ့ချိန်တွဲပြီးတင်ပို့ကြရပါတယ်။အဲ့ဒီကြောင့်လည်းပတ်သက်လို့ကုန်တယ်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအတင်းရဲ့အတွင်ရေးမှုဒေါက်တာမြင့်ဦးကအခုလိုပြောပါတယ်
။ကျွန်တော်တို့ကနော်ဝဲရောင်းရင်တော့ weight နဲ့ပဲရောင်းတာပေါ့။တင်းပါဆိုတော့သူက volume ပေါ့သူကဒူးတယ်နဲ့တိုင်းတဲ့သဘောဖြစ်သွားပြီပေါ့လေ။အဲ့တော့ဘာပြောကျွန်တော်တို့အလေးချိန်ဝေးချိန်နဲ့ပဲကျွန်တော်တို့အရောင်းဝယ်လုပ်တင်တယ်ထင်တယ်နောက်တစ်ချက်ကဘာလို့ကျွန်တော်တို့ဝေးချိန်နဲ့လုပ်တင်ဆိုရင်ကျွန်တော်တို့ transport ဟိုမှာဆိုတော့ဒီနေရနေမန္တလေးရန်ကုန်လာရင်ကျွန်တော်ကားတင်မယ်ကားတင်တယ်သူကကျွန်တော်တို့တပိတ္တာဈေးနှုန်းနဲ့ကားထောက်တွေ့တာတည်င်းဈေးနှုန်းနဲ့တွေ့တာမဟုတ်ဘူးအဲ့တော့ဘာပြောအားလုံးကတပိတ္တာဈေးနှုန်းဒိုးဒီမို့နောက်ပိုင်းဖြစ်နိုင်တော့တကယ်ကြီးဈေးနှုန်းတွေ့လိုက်ရင်ရောင်းတဲ့နေရတောင်လူအစနေရကုန်တယ်ပွဲစားစရန်ကုန်မှာပဲစည်းကြည့်လိုက်တယ်။ဟိုမှာရန်ကုန်မှာ100စည်းရှိတယ်။ကားခါ50ဆိုရင်သူ့နေမှာဒါအချိုးမြတ်ပေါ့ရင်အနည်းဆုံး40နဲ့50ကြာစည်းဖြစ်တဲ့ဆိုတာခံမှန်းလို့ရတာပေါ့
။နေပဲလိုက်ဒေတာအလိုက်အတိုင်းတာစနစ်မျိုးစုံကိုအသုံးပြုနေကြပေမဲ့တိုင်းတာမဲ့အရာဝတ္ထုအမျိုးအစားပေါ်မူတည်ပြီးတော့လဲကွဲပြားမှုတွေရှိနေတာကြောင့်ဆန်စနစ်တစ်မျိုးတည်းကိုပဲတနိုင်ငံလုံးတပြေးညီမသုံးကြပါဘူး။တကဘာလုံးမှာတော့ matrix နဲ့ SI unit တွေကိုနိုင်ငံတကာစံတစ်ခုဖြစ်တပြင်းညီလက်ခံသုံးသွဲနေကြပေမဲ့အမေရိက၊လိုင်ဘေးရီးယားနဲ့မြန်မာနိုင်ငံတို့ဟာ matrix နဲ့ကိုအသုံးမပြုကြတဲ့နိုင်ငံတွေလို့ကဘာကသိကြပါဗျ။ပညာရေးဝန်ကြီးဌာနအောက်ကသုတေသနနဲ့တည်ထွင်ဆက်သွယ်မှုနည်းပညာဌာနအနေနဲ့တိကျစွာတိုင်းတာချင်းနည်းပညာဥပဒေပြဋ္ဌာန်းပြီးနိုင်ငံတကာစံဖြစ်တဲ့ matrix system နဲ့ SI unit တွေကိုတပြင်းညီသုံးသွဲသွားမှာဖြစ်ပါတယ်။အဲ့ဒီကြောင့်လည်းပတ်သက်လို့တိကျစွာတိုင်းတာချင်းနည်းပညာသိပ္ပံရဲ့ညွှန်ကြားရေးမှူး
ဒေါက်တာကျော်စိုးလင်ကအခုလိုပြောပါတယ်။တနိုင်ငံတို့မှာရှိတဲ့အလေးချိန်အတိုင်းအတာတွေတိကျမှန်ကန်မှုတပင်းကြီးဖြစ်ဖို့လေကျွန်တော်တို့တိကျတာတိုင်းနိုင်ရင်နည်းပညာဥပဒေဆိုပြီးတော့မူကြောင်းကိုကျွန်တော်တို့ရေးဆွဲထားပါတယ်ဒီနေ့ထဲမှာပဲကျွန်တော်တို့ဒီပြည်ထောင်စုရှိနေကြုံကနေရောအတူပြုချက်ရထားပြီးဖြစ်ပါတယ
်ဥပဒေပြဋ္ဌာန်းပြီးသွားရင်အဆန် unit တွေကိုအသုံးပြုသွားမှာဖြစ်ပေမဲ့ရိုးရာအတိုင်းအတာတွေကိုလည်းဆက်လက်အသုံးပြုဝင်ပေးထားမယ်အပြင်ဒီ unit တွေကြားကဆက်သွယ်ချက်တွေကိုလည်းတိကျတဲ့ကိန်းဂဏန်းအနေနဲ့ထုတ်ပြန်ပေးသွားမှာဖြစ်တယ်လို့သိရပါတယ
်တမိုင်းကြောင်းအရကျွန်တော်တို့ဟိုလိုက်ကောင်းလိုက်ရနိုင်တယ်ပေါ့နော်ရှိတော့ဘင်းတွေကလည်းထားခဲ့မှာပဲသူတို့ရဲ့တထောင်တို့သူတို့ရဲ့တထွာတို့
နည်းနည်းသတင်းတွေလေးကျွန်တော်ကြားရတယ်ရှိပါတယ်အတိုင်းကျွန်တော်တို့ရှာဖွေဖို့နည်းနည်းလေးအချိန်မပေးနိုင်ဘူးပြအဲ့ဒါရှာပြီးတဲ့ခါကျလို့ရှိရင်ကျွန်တော်တို့ကအဲ့ဒီတောင်ကတနိုင်ငံတော်ကသဘောတူလားဒီအလေအရောက်သဘောတူရဲ့အဲ့ဒီတောင်ရဲ့ဒီစတန်ဒတ်ကိုကျွန်တော်တို့ကနေပြီးအဆိုင်ယူနေတဲ့တရားတိကျတဲ့စတင်နဲ့တိုင်းပါဈေးွက်ထဲမှာတိုင်းနိုင်ငံနည်းပညာမျိုးစုံကိုပေါက်ဆက်အသု
အတိပြုပြဋ္ဌာန်းပြီးရင်တော့ဒီကရိယာတွေရဲ့တိကျမှုကိုလေလိုက်လံစစ်ဆေးသွားမှာဖြစ်တာကြောင့်ရောင်းသူဝယ်သူကြားအငင်းပွားမှုတွေယုံနှင်းသွားနိုင်တဲ့အပြင်စားသုံးသူတွေအနေနဲ့လည်းမိမိဝယ်ယူတဲ့ပမာဏကိုမှန်မှန်ကန်ကန်ရရှိနိုင်မှာဖြစ်ပါတယ်အခုလိုစံသက်မှတ်ချက်တင်ထုတ်ပြန်မှာနဲ့ပတ်သက်လို့အငင်းစားစည်းရင်းကန်တူဖြစ်တဲ့ဒေါ်ကြီးကြီးတင်ကအခုလိုပြောပါတယ
်အငင်းစားရကြလဲအဲ့လိုပဲမီလီမီတာနဲ့ဆိုတဲ့စင်တီမီတာနဲ့မဂိုက်နဲ့စင်တီမီတာနဲ့ဂိုက်ဇေယျတစ်မျိုးဟိုမှာစင်တီမီတာနဲ့ဇေယျတစ်မျိုးဖြစ်နေလဲဖြစ်နေတာပေါ့ဒါကြီးကကိုကဘယ်သူမှတွေ့ကြည့်နေမှာမဟုတ်တမျိုးတည်းကြတော့အားလုံးကအော်ဈေးရအတူတူပဲဘာမှမကွာဘူးဆိုရင်စီးတိမမှန်ဝင်ဝင်မယ်ဟုတ်တယ်မလားဈေးမှလည်းဝင်ဝင်မယ်ပေါ့
တိကျစွာတိုင်းနာခြင်းဉာဏ်ပညာသိပ္ပံအနေနဲ့စံသမတ်ချက်တွေကိုလှုပ်ဆောင်လာအပြင်အလေးချိန်အပူချိန်ဖိအားလျှက်စစ်အရွယ်စားဒုရယ်နဲ့စိုးတိုင်းစစတာတွေကိုတိုင်းတာတဲ့ကိရိယာတွေရဲ့တိကျမှုကိုလည်းချိန်ကိုက်ပေးသွားမှဖြစ်တယ်လို့သိရပါတယ်ကျွန်တော်မွေးကြည့်ပါမြမခသတင်းအေဂျင်စီကနေဒီလိုမျိုးပြောပြလိုက်တာပါ
မြမတခွင်စီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကမြမတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်စစ်တပ်အကြီးအကဲ၄ဦးကိုလူခွေချိုးဖောက်မှုအတွက်အရေးယူမှုအဖြစ်နဲ့ဒဏ်ခတ်ပိတ်ဆို့မှုချမှတ်မှုဟာဒဏ်ခတ်ခံရသူတွေအပေါ်မှာရောစစ်တပ်ကိုပါအထိနာစေမှာမဟုတ်ဘူးလို့နိုင်ငံတကာစီးရုံးရေးမှုတူကတုံ့တက်လိုက်ပါတယ်စစ်တပ်စီးပွားရေးလုပ်ငန်းတွေကိုဒဏ်ခတ်အရေးယူဖို့အမေရိကန်လွှတ်တော်ကဥပဒေကြမ်းဟာလဲဒေါ်အောင်ဆန်းစုကြည်ကြောင့်အတီးဖြစ်မလာနိုင်သေးတာလို့ပြောဆိုလာတဲ့ဘာမကမ်ပိန်း UK အဖွဲ့ရဲ့ညွှန်ကြားရေးမှူးမတ်ဖာမနာနဲ့ဆွေးနွေးပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးခန်းနာမှာမတ်တန်ကြီးထိုက်စူးစီးတင်ပြထားတာနားဆင်ပါရှင်
မြန်မာနိုင်ငံတွင်းကလူခွင့်ရေးချိုးဖောက်မှုအကျင့်ပြက်ချဆမှုတွေအတွက်တာဝန်ရှိတယ်ဆိုပြီးတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းအမှတ်69ခြေလင်းတက်မှမှုဗိုလ်ချုပ်တန်ဦးအမှတ်33ခြေလင်းတက်မှမှုဗိုလ်ချုပ်အောင်အောင်တို့ကိုအမေရိကန်ဘန်ဒါယေဝန်ကြီးဌာနကဒဏ်ခတ်အရေးယူထားပါတယ်ဒီဇင်ဘာလ10ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာလူခွင့်ရေးနေ့မှာကြီးညာလိုက်တဲ့အမေရိကန်ရဲ့ဒဏ်ခတ်ရေးယူမှုဟာဆိုရင် Global Magnitsky Human Rights Accountability Act လို့ခေါ်တဲ့ကမ္ဘာလုံးဆိုင်ရာလူခွင့်ရေးချိုးဖောက်မှုများတာဝန်ခံရေးဆိုင်ရာဥပဒေအရအမေရိကန်ရဲ့ရေးယူမှုဟာဂရေကျဲတတိကြီးတွေမဟုတ်တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်စစ်တပ်အကြီးအကဲတွေကိုအထိနာစေမှာမဟုတ်ဘူးလို့သုံးသပ်သူကတော့ Burma Campaign UK အဖွဲ့ညွှန်ကြားရေးမှူး Mark Farmana ဖြစ်ပါတယ
် I think these new sanctions that the US Treasury has announced will have
အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကချမှတ်လိုက်တဲ့တန်ခါရေးယူမှုအသစ်ကြောင့်မြန်မာစီးပွားရေးအပေါ်မှာတက်ရောက်မှုရှိမှာမဟုတ်တယ်လို့ပြည်ဝင်ခွင့်ပိတ်ပင်ကန့်သက်ခံရတဲ့ဗိုလ်ချုပ်ကြီးတွေအပေါ်မှာလည်းတက်ရောက်မှုရှိမယ်မထင်ပါဘူးဘာကြောင့်လဲဆိုတော့ Magnitsky ဥပဒေနဲ့ဒဏ်ခတ်အရေးယူပိတ်ဆို့မှုဟာဆိုရင်လူခွင့်ရေးချိုးဖောက်မှုတွေနောက်ပူတင်အစိုးရနဲ့ပတ်သက်ဆင်နွယ်တဲ့ရုရှားဂရေဂျောတတိယတွေကိုမူရင်းပြစ်မှတ်ထားတာဖြစ်ပါတယ်။နောက်ပြီးအဲ့ဒီဂရေဂျောတတိယတွေကဥရောပနဲ့အမေရိကမှာစီးပွားရေးအကျိုးစီးပွားတွေရှိနေပါတယ်။သူတို့မှာဖက်ဆက်လုပ်ငန်းကြီးတွေရှိပါတယ်။မင်းအောင်လှိုင်နဲ့တခြားဗိုလ်ချုပ်တွေမှာသူတို့ကိုယ်ပိုင်လုပ်ငန်းကြီးတွေမရှိပါဘူး။နောက်ပြီးတော့သူတို့ကအလားတူလုပ်ငန်းကြီးတွေနဲ့ဂရေဂျောတတိယကြီးတွေလည်းမဟုတ်ပါဘူး။
အခုအမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုတဲ့အရာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တခြားစစ်ဖက်အရာရှိကြီးတွေရဲ့အမေရိကန်ပြည်ထောင်စုတွင်းကပိုင်ဆိုင်မှုတွေကိုထိန်းချုပ်နိုင်မှာဖြစ်ပေမဲ့လည်းမြန်မာစစ်ဗိုလ်ချုပ်ကြီးတွေအနေနဲ့သူတို့ပိုင်ဆိုင်မှုတွေကိုအမေရိကန်မှာထားမယ်လို့မယူဆတဲ့အကြောင်းလဲမတ်ဖာမနာကပြောပါတယ်
These sanctions they will freeze the assets of these generals if they have any money in America it will be frozen.
ဆိုတော့အခုဒဏ်ခတ်ပိတ်ဆို့မှုကဒီဗိုလ်ချုပ်ကြီးတွေရဲ့ငွေကြေးတွေအမေရိကန်မှာရှိနေခဲ့ရင်ထိန်းချုပ်မှာဖြစ်ပါတယ်။ဒီပတ်စံတွေပြောင်းလို့ရွှေ့လို့မရအောင်ထိန်းချုပ်မှာပါ။ဒါပေမဲ့လည်းအမေရိကန်မှာသူတို့ပတ်စံတွေရှိမယ်လို့ဘယ်သူမှမထင်ပါဘူး။သူတို့ပတ်စံတွေကိုတခြားမှာတိုးဝက်ထားတာရှိကောင်းရှိရင်တောင်းအမေရိကန်မှာတော့ထားမယ်လို့မထင်ပါဘူး။နောက်ပြီးအခုဒဏ်ခတ်ပိတ်ဆို့မှုအရဒီဗိုလ်ချုပ်ကြီးတွေနဲ့အမေရိကန်ကုမ္ပဏီတွေအလုပ်လုပ်လို့မရပါဘူး။ ဒါပေမဲ့လည်းအမေရိကန်ကုမ္ပဏီအများစုကတချို့စီးပွားရေးလုပ်ငန်းတွေကိုစစ်တပ်ပိုင်ကုမ္ပဏီတွေနဲ့လုပ်ကောင်းလုပ်နိုင်ပေမဲ့လည်းမင်းအွန်လိုင်းနဲ့ရောတခြားဗိုလ်ချုပ်တွေရဲ့ကိုယ်ပိုင်စီးပွားရေးလုပ်ငန်းတွေနဲ့တော့မလုပ်ပါဘူး။အဲဒီတော့ဒီတန်ခါပိတ်ဆို့မှုဟာဆိုရင်ပြရုပ်တစ်ခုသာဖြစ်နိုင်ပြီးစစ်တပ်ပိုင်ကုမ္ပဏီတွေကိုထိခိုက်မှာမဟုတ်သလိုစီးပွားရေးအပေါ်မှာလည်းတက်ရောက်မှုရှိမှာမဟုတ်ပါဘူး
။မြန်မာစစ်တပ်နဲ့စီးပွားဘက်နိုင်ငံတကာလုပ်ငန်းတွေကို debt deal list နာမည်ပြည့်စီရင်သွင်းပြီးစစ်တပ်နဲ့စီးပွားရေးမလုပ်ဖို့အရေးလှုံ့ဆော်စည်းရုံးနေတဲ့ဘာမာကမ်ပိန်း UK အဖွဲ့ညွှန်ကြားရေးမှူးမတ်ခ်ဖာမနာကတော့နိုင်ငံတကာလုပ်ငန်းကြီးတွေဘက်ကအထူးသဖြင့်လူ့အခွင့်အရေးကိုအလေးထားရတဲ့အနောက်နိုင်ငံစီးပွားရေးလုပ်ငန်းကြီးတွေအနေနဲ့မြန်မာစစ်တပ်နဲ့စီးပွားရေးလုပ်ဖို့ကိုအထူးသဖြင့်ရှောင်ရှားကြတာကသူတို့ရဲ့လုပ်ငန်းဂုဏ်သိက္ခာအရာရောစန့်ကျင်ဝေဖန်မှုတွေကိုပါအလေးထားရတဲ့အတွက်ကြောင့်ဖြစ်တယ်လို့ထောက်ပြပါတယ်။အခုအမေရိကန်ဗန္နာယီဝန်ကြီးဌာနရဲ့တန်ခတ်မှုကစစ်အရာရှိကြီးများကိုပဲနာမည်တက်ထားတာဖြစ်လို့မိသားစုဝင်တွေစစ်တပ်ပိုင်းစီးပွားရေးလုပ်ငန်းတွေနဲ့တော့စီးပွားရေးလုပ်ဖို့တရားဥပဒေကခွင့်ပြုထားစေဖြစ်ပါတယ်လို့လည်းသူကထောက်ပြပါတယ်။
So there is pressure now from the United Nations fact-finding mission.
American company တွေဒါမှမဟုတ်လေဥရောပနောက်အနောက်နိုင်ငံကုမ္ပဏီတွေမြန်မာနိုင်ငံထဲမှာစီးပွားရေးမလုပ်ဖို့ကြိုးစားနေတာမဟုတ်ပါဘူး။ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ Burma Campaign UK နောက်တခြားသူတွေပြောဆိုတိုက်တွန်းနေတာကစစ်တပ်နဲ့စီးပွားရေးမလုပ်ဖို့ဖြစ်ပါတယ်။မြန်မာနိုင်ငံမှာစီးပွားရေးမလုပ်ဖို့ပြောနေတာမဟုတ်ပါဘူး။ကျွန်တော်တို့တောင်းဆိုနေတာကအဲ့ဒါမဟုတ်ပါဘူး။အများစုတွန်းအားပေးတောင်းဆိုနေတာကစစ်တပ်တစ်ခုတည်းကိုပြစ်မှတ်ထားဖို့ပါတိုင်းငံလုံးကိုပြစ်မှတ်ထားဖို့မဟုတ်ပါဘူးအခုတန်ခါပိတ်ဆို့မှုတွေကလည်းစစ်တပ်ကုမ္ပဏီတွေကိုတန်ခါမှုမဟုတ်ပါဘူ
းအခုအမေရိကန်အစိုးရကချက်မှတ်နေတဲ့တန်ခါပိတ်ဆို့မှုတွေကတော့တက်မတော်ရဲ့စီးပွားရေးလုပ်ငန်းတွေအပေါ်မှာရောမြန်မာတိုင်းငံလုံးရဲ့စီးပွားရေးအပေါ်မှာရောအထည်နာမှာမဟုတ်ဘူးတကယ်တမ်းတက်မတော်ရဲ့စီးပွားရေးလုပ်ငန်းတွေကိုတန်ခါပိတ်ဆို့မှုအတွက်အမေရိကန်လွှတ်တော်ကဥပဒေချမ်းဟာလေဒေါအောင်ဆန်းစုကြည်ကြောင့်အတီးမဖြစ်နိုင်သေးတာလို့လေဘာမာကမ်ပိန်း UK ရဲ့ညွှန်ကြားရေးမှူးမတ်ခ်ဖာမနာကသုံးသပ်ပါတယ
် These sanctions they don't sanction military companies there is a bill in the US Congress which would sanction military companies but that is being held up by one senator Mitch McConnell who is an admirer of Aung San Suu Kyi and he is not allowing those sanctions
စစ်တပ်ကုမ္ပဏီတွေကိုတန်ခါပိတ်ဆို့မဲ့ဥပဒေကြမ်းတစ်ခုကအမေရိကန်လွှတ်တော်မှာရှိနေပါတယ်။ဒါပေမဲ့ဒေါအောင်ဆန်းစုကြည်ကိုလေးစားတဲ့အထက်လွှတ်တော်အမတ်မစ်ချ်မကွန်နဲကဒါကိုထိန်းထားပါတယ်။ဒီတန်ခါပိတ်ဆို့မှုတွေချမှတ်ဖို့သူကခွင့်မပြုပါဘူး။အစိုးရရဲ့တန်ခါပိတ်ဆို့မှုတွေဖြစ်တဲ့နိုင်ငံရေးဝန်ကြီးဌာနဗန္ဒာယီဝန်ကြီးဌာနတို့ကဒီလိုမျိုးတန်ခါပိတ်ဆို့မှုတွေကိုတော့ချမှတ်နေပါတယ်။အခုချိန်ထိတော့မင်းအောင်လိုင်းနဲ့တခြားဗိုလ်ချုပ်ကြီးတွေအမေရိကကိုမလာနိုင်အောင်တားဆီးထားပါတယ်။အမေရိကန်ကဗန်နေမှာသူတို့အပ်ထားတဲ့ငွေကြေးတွေရှိရင်အဲ့ဒီပက်ဆန်တွေကိုထိန်းချုပ်ထားရမယ်လို့ပြောဆိုထားပါတယ်။ဒါမျိုးကလွဲပြီးထူးခြားတဲ့စီးပွားရေးအရာတန်ခါပိတ်ဆို့မှုချမှတ်ထားတာမရှိသေးပါဘူး။ကျွန်တော်တို့အနေနဲ့ကတော့မြန်မာနိုင်ငံအတွင်းကစစ်တပ်စီးပွားရေးလုပ်ငန်းတွေဖြစ်တဲ့ Mintel, မြန်မာဘီယာတို့လိုသူတို့ပိုင်ပြီးငွေကြေးပမာဏလည်းများတဲ့အဲ့ဒီလုပ်ငန်းတွေအပေါ်မှာတန်ခါမှုတွေကိုပိုပြီးတွေ့လိုပါတယ်။ဒါပေမဲ့အခုချိန်ထိတော့ဒီကုမ္ပဏီတွေအပေါ်တည်တည်တန့်တန့်တန်ခါမှုမရှိသေးပါဘူး။
မတ်တန်ဂီထိုင်းစီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဖိလစ်ပိုင်နိုင်ငံကမှအခုနှစ်ကျင်းပတဲ့အကြိမ်30မြောက်ဆီဒ်ဂိမ်းအရှိတောင်အာရှအားကစားပြိုင်ပွဲတွေမှာတော့ electronic အားကစား e-sports ကိုစုတစိုက်ပေးတဲ့အားကစားအနေနဲ့ပထမဆုံးထည့်သွင်းကျင်းပခဲ့ပါတယ်။မြန်မာနိုင်ငံကလည်းဂိမ်း3မျိုးမှာဝင်ပြိုင်ခဲ့ပါတယ်။e-sports အားကစားကိုနိုင်ငံတကာအားကစားပြိုင်ပွဲတွေမှာစုပေးတဲ့အားကစားနည်းတစ်ခုအနေနဲ့ပထမဆုံးကျင်းပခဲ့တာမို့လို့ဒီနေ့မှာတော့အိုလံပစ်ပြိုင်ပွဲအထိဝင်နိုင်မှုမျှော်လင့်နေကြတဲ့အကြောင်းမဆုမျက်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာပြောပြထားတာနားဆင်ပါရှင်
Esports electronic အားကစားကိုအရှိတောင်အာရှအားကစားပြိုင်ပွဲစီးဂိမ်းမှာအားကစားနည်းတစ်မျိုးအနေနဲ့ပထမဆုံးထည့်သွင်းကစားနိုင်တဲ့အတွက်တမိုင်းဝင်နေဖြစ်တယ်လို့ဖိလစ်ပိုင်နိုင်ငံဆန်ဟွာမြို့တော်ဝန်ကပြောသွားတာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာကျင်းပတဲ့2019စီးဂိမ်းပြိုင်ပွဲတွေမှာနိုင်ငံကိုယ်စားပြုအသင်းတွေဝင်ပြိုင်ကြတဲ့အားကစားနည်းစုစုပေါင်း56မျိုးတည်းကမှ Esports အားကစားနည်းကိုစုတစိုက်ပေးတဲ့အားကစားနည်းတစ်မျိုးအဖြစ်ပထမဆုံးထည့်သွင်းခဲ့တာပါ။ e-sports ပြိုင်ပွဲတွေအတွက်မြန်မာနိုင်ငံကလည်းပွဲ၃မြို့အတွက်ကိုစားပြုသွားရောက်ပြိုင်ဆိုင်ခဲ့ကြပါတယ်Dota 2, Mobile Legends, Bang Bang နဲ့ AOV ဆိုတဲ့ကစားနည်း၃မျိုးအတွက်ဝင်ပြိုင်ခဲ့ပေမဲ့အနိုင်တော့မရခဲ့ပါဘူး။ဒါပေမဲ့ SEA Game မှာပါဝင်ရှင်ပြိုင်နိုင်တာက eSports ကစားသမားတွေရဲ့အိမ်မက်တွေအကောင့်ထဲပေါ်လာတာဖြစ်တယ်လို့မြန်မာနိုင်ငံ Electronic အကစားအဖွဲ့ချုပ်ဒုဥက္ကဋ္ဌဒေါက်တာကောင်းမြတ်ဆန်ကပြောပါရစေ
။ပေါ်ကစားသမားတွေအားလုံးအတွက်ဒါအိမ်မက်တစ်ခုအကောင့်ထဲပေါ်လာတယ်လို့ပြောလို့ရပါတယ်။နိုင်ငံကိုစားပြုပြီးတော့အားကစားတစ်ခုအနေနဲ့တောက်ရှင်မဲတာဖြစ်တဲ့အတွက်ဒါကျွန်တော်တို့အားကားသမားတွေအကုန်လုံးအတွက်ရှင်လို့မရဘူးပေါ့နော်သူတို့ကသူဘလို့ပဲ commercial ကစားနေပါစေနိုင်ငံကိုဂုံဆောင်ခြင်းနဲ့နိုင်ငံကိုကိုစားပြုပြီးကစားခြင်းနဲ့ဒါကဒီဟာပထမဦးဆုံးတော့အိမ်မက်တွေကိုကစားတဲ့အချိန်ပဲလို့ပြောရတယ်မှားပါဘူ
းစူဂျီအတွက်အဓိကထားကစားလာကြတဲ့ e-sports အားကစားသမားတွေအနေနဲ့နိုင်ငံကိုကိုစားပြုရတဲ့အတွက်ဂုဏ်ယူတယ်လို့မလေးရှား e-sports အသင်းမန်နေဂျာFadau Sashim ga pyo ba de.
We feel very honored that we get the recognition that we been longing for.
ကျွန်တော်တို့အရင်တည်းကဖြစ်စီခြင်းတွေတလို့အတိမတ်ပြခံရတဲ့အတွက်သိတ်ကုန်ယူပါတယ်။ကစားသမားတွေအားလုံးလည်းစိတ်လှုပ်ရှားနေကြပါတယ်။ပုံမှန်အားဖြင့် e-sports ကိုစုကြည်အတွက်ကစားကြတာဖြစ်ပေမဲ့အခုတော့နိုင်ငံကိုစားစုစည်းရောက်ဖို့ကစားကြတာမျိုးမတူပါဘူး။တနိုင်ငံလုံးရဲ့အားပေးမှုကိုလည်းကျွန်တော်တို့ရပါတယ်။
SEA Game မှာ eSports ပါဝင်လာတာဟာမြန်မာနိုင်ငံအတွက်အရေးကြီးတဲ့အပြောင်းအလဲတစ်ခုဖြစ်တယ်လို့ဒေါက်တာကောင်းမြတ်ဆန်ကလည်းမြင်ပါတယ်
။ပုံမှန်နိုင်ငံမှာရှိတဲ့လူကြီးလူငယ်အကုန်လုံးကဟာ eSports ဆိုတာဂိမ်းမဟုတ်တော့ဘူး။အားကစားတစ်ခုဖြစ်လာပြီဆိုပြီးအမြင်ကိုပြောင်းသွားစေတယ်လို့ကျွန်တော်မြင်တယ်။အဲ့ဟာလေးကကျွန်တော်တို့ eSports လူငယ်တွေအတွက်အင်မတန်မှအရေးပါတဲ့အပြောင်းအလဲအဲ့အပြောင်းအလဲနဲ့အတူအနာဂတ်မှာလူတွေကပုံပြီး supportive ဖြစ်လာမယ်ထို့အတူပဲနိုင်ငံတော်ကပုံပြီးတော့ supportive ဖြစ်လာမယ်ပေါ့နော်ဒါကိုအားကစားတစ်ခုနဲ့မြင်လာတဲ့အတွက
် game တွေကို online ပေါ်မှာချိတ်ဆက်ပြီး TV ပေါ်မှာပဲဖြစ်ဖြစ် computer ပေါ်မှာပဲဖြစ်ဖြစ်လက်ကင် mobile phone ပေါ်မှာပဲဖြစ်ဖြစ်ကစားရတာမို့ e-sports ဆိုရင်ကိုယ်လက်လှုပ်ရှားတဲ့အားကစားနည်းမဟုတ်ဘူးလို့အများကမြင်ကြပါတယ် e-sports ကိုအားကစားနည်းတစ်မျိုးအနေနဲ့ထည့်တဲ့အပေါ်မေးခွန်းထုတ်သူတွေလည်းရှိပါတယ်ဒေါက်တာကောင်းမြတ်ဆန်ကတော့game ကစားရတာမှန်ပေမဲ့ကိုလက်ကျမ်းမာရေးနဲ့စိတ်ကျမ်းမာရေးလုပ်ဖို့လိုတဲ့အားကစားဖြစ်တယ်လို့ခုလိုပြောပါတယ
်။ e-sports ဆိုတဲ့အရာညာနာအားကစားလို့လည်းသတ်မှတ်လို့ရတယ်လို့တခြားအားကစားတွေမှာမတွေ့ရတဲ့ fine key software ကိုအဓိကအခြေခံတဲ့အားကစားတစ်ခုဖြစ်တယ်။နောက်ထပ်အပြင် technology နဲ့ related အဖြစ်ဆုံးအားကစားတစ်ခုဖြစ်တယ်။ So the nervous system ရဲ့ reflex တွေကောင်းဖို့အရင်ကိုလိုအပ်တဲ့အားကစားနည်းတစ်ခုဖြစ်တယ်ပေါ့နော်။ဆိုတော့ဒီ nervous system reflex ကောင်းလာတော့ဒီက physical activity တွေကျွန်တော်ကထည့်ပေးတယ်brain အတွက်ဆိုလို့ရှိရင်လည်းဒီနေ့အပြင် mental power strong ဆိုလို့ရှိရင်ကျွန်တော်တို့ကအဓိကပဲစိတ်ညင်အောင်ပေါ့နော်ဒီ meditation အပိုင်းလေးတွေလည်းထည့်ပေးရပေါ့နော်ဒီနေ့အပြင် yoga တို့ brain အတွက်ဆရာထိုင်တာလေးကို15မိနစ်လောက်ကျွန်တော်တို့ကစိတ်ညင်ဖို့ဆိုဟုတ်ကဲ့
e-sport ဆိုတာဟာစိတ်ရောကိုယ်ပါကြံ့ခိုင်မှုရှိဖို့လိုတဲ့အားကစားနည်းဖြစ်တယ်လို့ Indonesian အသင်းကြီးပြ Reza Savia ကလည်းအခုလိုရှင်းပြပါတယ်
A lot of people just think we're playing games just all day every day but actually for Hearthstone in particular for example our practice day starts with physical exercise
ကျွန်တော်တို့ကိုတနေ့လုံးတစ်ချိန်လုံးဂိမ်းကစားနေတာပဲလို့တော်တော်များများထင်ကြပါတယ်ဒါပေမဲ့ကျွန်တော်တို့ရဲ့တနေ့တာကိုကျန်းမာရေးလေ့ကျင့်ခန်းတွေနဲ့စတာပါ game ကိုအချိန်အကြာကြီးကောင်းကောင်းကစားနိုင်ဖို့ကိုယ်လက်ကြံ့ခိုင်မှုရှိဖို့လိုပါတယ်အကြာကြီးထိုင်ကစားနေလို့ရှိရင်ကျန်းမာရေးကိုထိခိုက်နေတာမို့ဂိမ်းတစ်ခုနဲ့တစ်ခုမဆက်ခင်ကြားမှာလမ်းထလျှောက်တာတို့ကုလက်လေးကျင်ငန်းလုတ်တာတို့ကိုတနေ့လုံးလုပ်နေရပါတယ
်။အမေရိကန်ကတက္ကသိုလ်ကြီးတချို့အပါအဝင်တချို့နိုင်ငံတွေကတက္ကသိုလ်တွေမှာ e-sports ကိုဘွယ်ပေးတဲ့ပညာရပ်တစ်ခုအနေနဲ့သင်ကြားနေချိန်မှာ e-sports အားကစားနည်းကို SEA Game ပြိုင်ပွဲတွေမှာပထမဆုံးစုပေးတဲ့အားကစားနည်းအနေနဲ့ထည့်သွင်းလာတာဖြစ်ပါတယ်။ဒီကနေ့ Olympic အားကစားပြိုင်ပွဲတွေမှာပါပါဝင်လာဖို့ e-sports အားကစားသမားတွေကမျှော်လင့်နေကြပါတယ
်။ It's just amazing how far e-sports has come to even make it through to you know the SEA Games and eventually
e-sports အားကစားတွေကို SEA Games မှာထည့်သွင်းနိုင်တဲ့အထိဖြစ်လာတာသိက္ခာအားဝစီကောင်းပါတယ်။ SEA Games ကနေ ASEAN ပြိုင်ပွဲတွေအဲဒီကနေမှ Olympic ပြိုင်ပွဲတွေအထိဒီနေ့နေ့မှာရောက်ကောင်းရောက်လာနိုင်ပါတယ
်။ Singapore e-sports အသင်းကThomas Maria Kopenkiewicz ကပြောသွားတာပါ SEA Game eSports ပြိုင်ပွဲတွေမှာမြန်မာအသင်းပါဝင်ရှင်ပြိုင်ခဲ့ပေမဲ့အနိုင်တော့မရခဲ့ပါဘူးဒါပေမဲ့အခုပြိုင်ပွဲတွေကနေနောက်ပြိုင်ပွဲတွေမှာစုရအောင်ပြင်ဆင်နိုင်ဖို့ဘလို့အတွေ့အကြုံတွေရခဲ့ကြပါသလဲန
ံပါတ်၁ကတော့ Human Resource ပေါ့နော် Human Resource တနည်းအားဖြင့်ပြောရင် Coach တွေလိုတယ်သူကကစားသမားတွေပြီးွားမှာကစားသမားတွေအနားယူမှာ Coach ဆိုတာဖြစ်လာအခုကဗမာနိုင်ငံမှာဒါ First Generation ကစားသမားတွေပဲရှိသေးတယ်ဆိုတော့ကိ coach ဆိုတာမဖြစ်သေးဘူးဆိုတော့ကျွန်တော်အနေနဲ့နိုင်ငံတကာကနေရှိတဲ့ coach ကိုမရရအောင်ရှာကဘာပေါ်မှာလဲရှာပါတယ် coach ဆိုတာတော့နိုင်ငံမှာရှိတဲ့ coach တွေကိုဟိုရှာပြီးဗမာနိုင်ငံကိုဟိုခေါ်ပြီးကျွန်တော်ကဒီ coach အတွက်ပဲဒီတက် training တွေပေးပြဒီ coach တွေကိုမွေးထုတ်ရမယ်ဒါမှမဟုတ်ရင်လည်းဒီကျွန်တော်ရှိတဲ့အသင်းတွေကိုနိုင်ငံတကာ coach တွေနဲ့အထူးတွေ့လုပ်ပြီးတော့ကျွန်တော်က training တွေပေးရမယ်ပေါ့နော်အဓိကအဖြစ်ငွေကြေးပိုင်းရော support ပိုင်းကိုနိုင်ငံတော်ဘက်ကနေအများကြီးလုပ်ပေးရင်တကယ်ဟိုဟိုအဆင်ပြေပါတယ်ဟုတ်
Electronic အားကစား e-sports ဟာအနာဂတ်အားကစားနည်းဖြစ်တာမို့နိုင်ငံတော်ရဲ့ပံ့ပိုးမှုအများကြီးလိုအပ်နေသေးတယ်လို့မြန်မာနိုင်ငံ Electronic အားကစားအဖွဲ့ချုပ်ဒုဥက္ကဋ္ဌဒေါက်တာကောင်းမြတ်ဆန်ကပြောသွားပါတယ
် e-sports ဆိုတာနောက်အနာဂတ်ရဲ့အားကစားလို့ပြောလို့ရတယ် electronic sport မှမဟုတ်ဘူး e-government e-live ပြီးအကုန်လုံး electronic system အကုန်လုံးပြောင်းပြီးတော့ဟောဒီလိုဖြစ်လာတဲ့အချိန်မှာ e-sports ကကမ္ဘာနဲ့ရင်ပေါင်တန်းနိုင်အောင်ဆိုရင်ကျွန်တော်တို့ကဒီအချိန်ကနေစပြီးတော့ support လုပ်ပြီးကျင်းအရန်ကောင်းတယ်ကျွန်တော်တို့အတွက်အားဆိုလို့ချင်းဥပမာအဆင့်ပြောမယ်ဆိုလို့ချင်းကျောင်းနေတိုင်းမှာ e-sport club တွေပေါ်လာနိုင်အောင်ဟောဒီနိုင်ငံတော်နဲ့ဟိုဒီကျွန်တော်တို့ federation နဲ့ပူးပေါင်းပြီးတော့ဒီလိုပေါ်လာနိုင်အောင် support လုပ်ပေးတာတို့အဲနိုင်ငံတော်ကဒီ e-sport အတွက်ပဲတိုက်တဲ့နည်းနဲ့ကူညီလို့ရတယ်ကြာတခုခုအနေနဲ့ e-sport ကို support လုပ်ပေးပြီးဆိုတာနဲ့ကျွန်တော်တို့အနေနဲ့အများကြီးတိုးတက်အောင်လုပ်လို့ရတယ်အကူအညီလည်းအများကြီးလိုအပ်ပါတယ
်ကမ္ဘာတစ်ဝှမ်းမှာ e-sport ပြိုင်ပွဲတွေကိုအားပေးကြသူတန်း900လောက်အထိ2019ခုနှစ်မှာတိုးလာမယ်လို့ခန့်မှန်းထားချိန်မှာ e-sports ကိုစုပေးတဲ့အားကစားနည်းတစ်ခုအဖြစ်အရှေ့တောင်အာရှစီးဂိမ်းပြိုင်ပွဲတွေမှာထည့်သွင်းခဲ့တာဖြစ်ပါလိမ့်ရှင
်မဆုမြတ်မွန်ရဲ့ blogger ပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့မအေးတန်နာကျော်စီစဉ်တင်ဆက်ထားတဲ့တက်တက်ရောက်သတင်းလွှာအစီအစဉ်နားဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောက်တဲ့လမှာတော့ဆွဲဆောင်မှုရှိတဲ့ Rock အဆိုတော်ကြီး Ross Stewart ဟာသူ့ရဲ့အကြော်ကြားဆုံးတေးတွေကို Britain က Royal Philharmonic တန်ဆောင် T1G နဲ့တွဲပြီးတော့ညင်ညောင်းတဲ့ Canon Wing ဂီတတွေဖြင့်တည်ဆူထားပါတယ်ဒီလိုမျိုးကမ္ဘာတစ်ဝှမ်းကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုပြောပြပေးသွားပါမယ Talk about it. ဆွေးဆောင်မှုရှိတဲ့ Rock အဆိုတော်ကြီး Ross Stewart ဟာ You're in my heart Ross Stewart with Royal Philharmonic Orchestra တေးတပြားမှာတော့အသက်84နှစ်ရှိပြီဖြစ်တဲ့ Rock အဆိုတော်ကြီးရဲ့အကြော်ကြားဆုံးတေးသချင်တွေဖြစ်တဲ့ Maggie May, Sailing သချင်တို့ပါဝင်ပြီးတော့မူရင်းသချင်ကိုကျိုးတဲ့ဒူရီယာအတန်းနေနဲ့ပေါင်းဆက်လိုက်တာပါအစပိုင်းတုန်းကတော့ Ross Stewart ကဒီလိုလုပ်ဖို့တွန်းဆုတ်နေခဲ့ပါတယ်
I mean I wasn't for itwhen I heard about it, I was dead against it. So I said, you can't have strings on Stay With Me, you know.
ကျွန်တော်ကဒါမျိုးစတိုင်မှာမဟုတ်ခဲ့တာ။ဒီလိုလုပ်မယ်ဆိုရင်တော့သေပါပြီလို့ထင်ခဲ့တယ်။ Stay With Me ဆိုတဲ့တခြင်းမျိုးဆိုရင်ဒီလိုမျိုးတန်ဆောင် TY ကျိုးတဲ့ဒူရီယာတွေနဲ့တီးလို့မှမရတာ။ဒါမဲ့တကယ်လို့တော့တော်တော်လေးကိုချစ်ဖို့ကောင်းသွားတယ်။ဥပမာ Maggie May တခြင်းပေါ်ဆိုပြီးတော့အဆိုတော် Ross Stewart ကလန်ဒန်ကနာမည်ကြီး Abbey Road Studios မှာတန်ဆောင် TY နဲ့တီးဆိုခဲ့တာကိုပြန်ပြောင်းပြီးတော့ပြောပြပါမယ်။သူရဲ့မူရင်းသချင်းကသူ့ရဲ့အတန်တွေကိုလည်းပြန်ယူထားတယ်သူဝင်ခံပါတယ် I know I keep you amused but I feel I'm being used
Well I didn't lift a finger you know all the original tracks I wrote in the 70s and the 80s and 90s
ထဲလောက်ခဲ့တာမျိုးမရှိပါဘူး80ပြည့်လုံ80ပြည့်လုံနဲ့90ခုနှစ်ပြည့်လုံတွေမှာရေးခဲ့တဲ့မူရင်းသချင်းကအစိုးရတန်တွေကိုပြန်ယူပြီးတော့တန်ဆောင် TY ကျိုးတဲ့ဒူရီယာတွေနဲ့ဖြည့်ဆွက်ခဲ့တာပါဒါမဲ့လေ Robbie Williams နဲ့ဆိုထားတဲ့တပုတ် It Takes Two ဆိုတဲ့သချင်းကိုတော့ကျွန်တော်တို့ပြန်ဆိုထားကြပါတယ်လို့ Ross Stewart ကပြောသွားပါတယ်အတန်နဲ့ပတ်သက်လို့ဆိုရင်လေNow kick ကလူငယ်တွေအစိုးရတွေအတွက်သူအကြံပေးတာကကိုယ့်ရဲ့အတန်ကိုတည်တည်ချာချာတန်ဖိုးထားပြီးတော့မွေးဖို့တချင်းတွေအများကြီးဆိုဖို့ရှိတယ်ဆိုရင်သူ့အနေနဲ့ကိုယ့်အတန်ကိုကောင်းကောင်းအနားပေးထားရလို့ဆိုပြီးတော့ဒီလိုနေထိုင်မှုလူငယ်တေးသမားတွေကိုလည်းသူကအကြံပေးသွားတာပါအခုသူ့ရဲ့ဒီ You're in my heart Ross Stewart with the Royal Philharmonic Orchestra တေးတပြားကိုတော့ဈေးကွက်မှာစပြီးတော့ဝယ်ယူနားထောင်နိုင်ပါပြီဒီမှာ Christmas ရာသီရောက်ပြီဆိုရင်အနောက်နိုင်ငံတွေမှာနေရာတိုင်းမှာပြန့်လွင့်နေတဲ့ Christmas သချင်းတန်တွေကြားရလို့ပို့ပြီးတော့အားလက်ရဲ့ချိန်ခါရောက်ပြီဆိုတဲ့ခံစားမှုမျိုးရကြပါလိမ့်ရှင်။အဲ့ဒီမှာ Last Christmas ဆိုတဲ့သချင်းကလူကြိုက်များတဲ့ Christmas ရာသီသချင်းတစ်ပုဒ်ဖြစ်ပါတယ်။ ဒီဆိုသူတွေက warm ဆိုတဲ့အဖွဲ့ဝင်နေရောင်းတဲ့အဖွဲ့ဖြစ်ပြီးတော့ဒီတချင်းကပြီးခဲ့တဲ့ဒီဇင်ဘာ23တောက်ကြနေကပဲတက်တန်း35နှစ်ပြည့်သွားတာပါဒီတချင်းကို1984ခုနှစ်ဒီဇင်ဘာမှာထုတ်ခဲ့တာဖြစ်ပြီးတော့ဗြိတိသျှတေးရေးတေးဆို George Michael ကိုရိုင်းရေးကိုရိုင်းတီဆိုကိုရိုင်းထုတ်လုပ်တာဖြစ်ပါတယ်အခုနာမည်ကြီးနေတဲ့ Ariana Grande အပြင် Pop Blogger အထူးဆုံးဖြစ်တဲ့ Taylor Swift လည်းဒီတချင်းကိုပြန်ပြီးတော့အဆိုထားတာကြားရပါတယ် Last Christmas I gave you my heart but the very next day you gave it away This year
Last Christmas I was really sick and almost died Save me from tears I don't tell people cuz they get weird I'll give it to
someone special ခုနှစ်ထောင်းဆက်ကိုဆောင်းရသည်မှာတော့ Last Christmas ဆိုတဲ့နာမည်နဲ့ရုပ်ရှင်ကထွက်ပြီးတော့မင်းသမီး Emily Clarke နဲ့မင်းသား Henry Golden တို့ပါပြီးတော့သရုပ်ဆောင်ထားပါတယ်ဒီရုပ်ရှင်ကဗြိတိန်နိုင်ငံမှာ Joker ရုပ်ရှင်ကားကိုတောင်ကြော်ပြီးတော့နံပါတ်1ချိန်ပါတယ်။ပြီးတော့ဒီရုပ်ရှင်မှာ Last Christmas တခြင်းကိုလည်းတုံးထားပြီးတော့ One ဖွဲ့တည်ဆိုထားတဲ့တခြားတခြင်းတွေကိုလည်းကြားရမှာပါ။ဒီလိုမျိုးနှစ်ပေါင်း35နှစ်တိုင်တောက်လျှောက်အောင်မြင်ခဲ့တဲ့ Last Christmas တခြင်းကိုဒီနေ့35နှစ်မြောက်အထိအမှတ်ဖြစ်တဲ့ Sony Music တေးသံသင်းကဒီတခြင်းတေးသွားကိုအဖြူရောင်တပြားချက်နဲ့ကန့်သက်အရေးအတွက်အမှတ်တရထုတ်ပါတယ်။ပြီးတော့1984ခုနှစ်ကရိုက်ကူးခဲ့တဲ့မူရင်းဂီတဗီဒီယိုကိုအရေးသေးပြန်ကောင်းအောင်လုပ်ပြီးတော့ 4K ကြည်လင်အားနဲ့ပြန်ပြီးတော့ထည့်ထားပေးပါတယ်ရှင
် Hey y'all friends I gotta tell you something
ရောင်းတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet. Painted on the side and bright red.မရေးသနာကျော်စီစဉ်တင်ဆက်ခဲ့တဲ့တတ်တရောက်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ VOA မြန်မာပိုင်းရဲ့တနင်္လာညချမ်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မနက်ဖြန်အင်္ဂါမနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းလိုင်းဒိုမီတာ24/50/51နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အစီအစဉ်လေးအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်တလှည့်ချပြပြပေးပါအောင်ရှင
်။ American သမ္မတ Donald Trump အပေါ်တရားစွဲတဲ့အမှုကိုအထက်လွှတ်တော်မှစစ်ဆေးကြားနာတဲ့အခါ Trump အစိုးရတွေကအဓိကတက်တဲ့၄ယောက်ကိုထွက်ဆိုဖို့စင်ခေါ်ရေးအထက်လွှတ်တော် Democrat Party ခေါင်းဆောင်ကတောင်းဆိုလိုက်ပါတယ်။အင်မြူရော်ယာယီအရာရှိချုပ်သူ့ရဲ့အဓိကလက်ထောက်အမျိုးသားလုံခြုံရေးအကြံပေးဟောင်းနဲ့ဗန္ဒာရေးတာဝန်ခံတို့ကိုအထက်လွှတ်တော်မှထွက်ဆိုဖို့ဆင့်ခေါ်တဲ့လို့အထက်လွှတ်တော်လူနည်းစုခေါင်းဆောင် Chuck Schumer ကလူများစုခေါင်းဆောင် Mitch McConnell ကိုတနင်္ဂနွေနေ့ကစာရေးသားတောင်းဆိုခဲ့ပါတယ်။ American သမ္မတ Trump အပေါ်အနာအလွဲသုံးစားလုံးမှုလွှတ်တော်ဆောင်ရွက်မှုတွေပေါ်နှောက်ယှက်ဟန်တားမှုစတဲ့အမှုနှစ်ခုနဲ့တရားစွဲမဲ့အစီအစဉ်ကိုအောက်လွှတ်တော်မှဒီတစ်ပတ်ထဲမှာမဲခွဲဖို့ရှိနေပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်အရေးအတွက်ရှော့ချဖို့အမိန့်မရသလိုအမေရိကန်တပ်တွေအနေနဲ့အာဖဂန်လုံခြုံရေးအတွက်အပြည့်အဝတန်တိထန်ချထားတယ်လို့အမေရိကန်စစ်တပ်က VOA ကိုပြောကြားခဲ့ပါတယ်။အမေရိကန်တပ်ဖွဲ့ဝင်ထောင်နဲ့ချီကိုရုတ်သိမ်းဖို့အမေရိကန်ကစီစဉ်နေတယ်လို့အာဖဂန်တာဝန်ရှိသူတွေက VOA ကိုအတည်ပြုပြောထားတာပါ။ဒါပေမဲ့American စစ်တပ်ပြောခွင့်ရကတော့တပ်တွေရုတ်သိမ်းဖို့အမိန့်မရသေးဘူးလို့ VOA ရဲ့အမေကိုစာရေးသားတုံ့ပြန်ထားပါတယ်။အိန္ဒိယအစိုးရရဲ့အငြင်းပွားဖွယ်နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေကိုစန့်ကျင်တဲ့ဂျမီမီလတ်အစ္စလာမီယာတက္ကသိုလ်ရဲကိုရဲတွေမနေ့တုန်းကဝင်ရောက်ပြီးတော့ကျောင်းသားတွေကိုဆန္ဒပြပွဲတွေကိုဒီမျက်ရည်ရုပ်ပုံးတွေနဲ့ဖြိုခွဲခဲ့ပါတယ်။လက်ရှိမှာတော့အနည်းဆုံးကျောင်းသား20ကျော်ဟာဒေလီမြို့စစ်ရုံတစ်ခုမှာကုသမှုခံယူနေပါတယ်ရှင်။
သတင်းချင်းချုပ်ကိုမဆုမြတ်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုသားညုံဦးဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ PJ Elliot ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညအစီအစဉ်မှုဖြင့်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိလိုင်းဒိုမီတာ3251နဲ့လိုင်းလက်မီတာ190တို့ကနေတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.